Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်ရရှိများရှင်ပြည်ဝင်မြန်မာပိုင်းအစီအစဉ်ရဲ့2014ခုနှစ်ဧပြီလ15ရက်နေ့အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။နိုင်တိုမီတာ24 25 32တို့ကနေဖမ်းယူနိုင်နိုင်ကြပါတယ်ရှင်။နေ့တကူအခါသမယမှာတောတာရှင်များစိတ်လက်ကြည်သာရှိကြပါစေရှင်ကျမကတင်ပြထိုက်ပ
ါကျမဧဒနာကျော်ပါရှင်ယူကရိန်းနိုင်ငံအရှေ့ခြမ်းကအစိုးရအဆောက်အုံတွေကိုဝင်ရောက်ထိန်းချုပ်ထားတဲ့ရုရှားလိုလားသူဆန္ဒပြသမားတွေကိုစတင်နှိမ်နင်းနေပြီလို့ယာယီသမရကပြောသွားပါတယ်မလေးရှားပျောက်ဆုံးလေရင်ကိုအိန္ဒိယသမုဒ္ဒရာတောင်ပိုင်းမှာအဝေးတန်းရင်ငုတ်ရင်နဲ့အသုံးပြုပြီးတော့ပထမအဦးဆုံးချိန်ရှာဖွေမှုတွေရက်လိုက်ပြီးနောက်တစ်ရက်မှာပဲရှာဖွေရေးတွေပြန်လည်စတင်နေပါပြီရှင်ဒီလိုမျိုးနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုဒီညမှာကြားရပါမယ်မတ်သိငီရေ
ကောင်းပါပြီရှင်သတင်းတွေချင်းကြအပြီးမှာတော့ဒေါအောင်ဆန်းစုကြည်နဲ့ပြင်သစ်သမ္မတဖရန်ဆွာအော်လန်တို့ဒီကနေ့တွေ့ဆုံပြေးဘာတွေများဆွေးနွေးခဲ့ကြသလဲဆိုတာကိုအရင်ဆုံးထုတ်လွှင့်ပေးမှာပါ
There are a number of issues of great importance to our country at this moment, and we would like all our friends and well-wishers to be aware of these.
တောင်ဆန်းစုကြည်ရဲ့ပြောကြားချက်တွေပါရှင်။မကြိုက်ခင်မှာနားဆင်ကြရအောင်ပါ။နောက်ကချင်ဒေသမှာတိုက်ပွဲတွေကြောင့်စစ်ပြေးဒုက္ခတွေတရုတ်ဘက်ကိုခိုးလုံနေကြရပါတယ်။တချိန်တည်းမှာပဲကချင်လူမျိုးရေးတပ်မတော်ရဲ့ဒုတိယစေဦးစီးချုပ်ဗိုလ်ချုပ်ဂွမ်မော်ကတော့အမေရိကန်ပြည်ထောင်စုကိုရောက်ရှိနေပါတယ်။ဒီလိုထူးခြားတဲ့မြန်မာဆိုင်ရာသတင်းတွေနဲ့အတူထိတ်တန့်ရောက်ယူကရိန်းအရေးသတင်းတစ်ပုဒ်ကိုလည်းတင်ပြပေးမှာပါ။အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာအစီအစဉ်နဲ့အတူအင်္ဂါညချမ်းတိုက်ရိုက်လေလံအစီအစဉ်ကိုလည်းနောက်ပိုင်းမှာဆွေးနွေးကြမှာမို့ဆောင်မြော်နားဆင်ကြပါရှင်။အခုအရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုမအေးတန်နာကျော်နဲ့ကုကြော်ကျော်သိန်းတို့ကကြီးညာပေးကြမှာပါ
။ယူကရိန်းနိုင်ငံအရှေ့ခြမ်းကအစိုးရအဆောက်အုံတွေကိုဝင်ရောက်ထိန်းချုပ်ထားတဲ့ရုရှားလိုလားသူဆန္ဒပြသမားတွေကိုစတင်နှိမ်နင်းနေပြီလို့ယူကရိန်းယာယီသမ္မတကပြောပါရီ။လက်နက်ချဖို့ယူကရိန်းအစိုးရကအမိန့်ထုတ်ထားတာကိုရုရှားလိုလားတဲ့အဖွဲ့တွေဥပက္ခပြုနေတဲ့ Don't Stacks ဒေသမှာအစိုးရတပ်ဖွဲ့တွေကနှိမ်နင်းမှုတွေကိုဖြည်းဖြည်းချင်းနဲ့သတိနဲ့ထားပြီးတော့စတင်လှုပ်ဆောင်နေတယ်လို့ယာယီသမ္မတ Alexander Tachinok ကပြောပါတယ်ရုရှားအစိုးရကဒီပြဿနာကိုမီးလောင်ရာလေပင့်လှုပ်ဆောင်နေတယ်လို့ Mr. Tachinok ကဥရေပြုအမတ်တွေကိုပြောသွားခဲ့ပါတယ
် Планы Российской Федерации были и завышаются.
ရုရှားပြည်ထောင်စုရဲ့အကြံဟာအတော်ကိုဆိုးရွားပါတယ်။သူတို့ကဒေါနက်စ်ဒေသကိုတင်ပြဿနာဖြစ်စေချင်တာမဟုတ်ပါဘူး။ယူကရိန်းတောင်ပိုင်းနဲ့အရှေ့ခြမ်းတစ်ချမ်းလုံးမှာပါပြဿနာတွေပေါ်စေချင်တာပါလို့မစ္စတာတာချီနော့ဖ်ကပြောသွားခဲ့ပါတယ်။အတိုက်ခံခေါင်းဆောင်ဖိုက်တယ်လီကလစ်ဆာကိုကလည်းခွဲထွက်ရေးလိုလားသူတွေကိုဒေသရင်းကနေမောင်းထုတ်ဖို့ယူကရိန်းတပ်ဖွဲ့တွေကိုဆေးလွတ်ပေးပါလို့မစ္စတာတာချီနော့ဖ်ကိုတိုက်တွန်းထားပါတယ်။တကယ်လို့သာယူကရိန်းအစိုးရကိုနိုင်ငံအရှေ့ခြမ်းမှာအင်အားသုံးပြီးတော့ဖြည့်ရှင်းမယ်ဆိုရင်ဂျနီဗာမြို့မှာကြာသာရေးနှစ်မှာကျင်းပဖို့စီစဉ်ထားတဲ့အရေးပေါ်နိုင်ငံတကာထိပ်သီးဆွေးနွေးပွဲကနေပြီးတော့ရုရှားနိုင်ငံနှုတ်ထွက်မယ်လို့ရုရှားနိုင်ငံသားရေးဝန်ကြီးဆာဂေလက်ဖရော့ကပြောပါရရှင်
။အီဂျစ်နိုင်ငံရဲ့မြို့တော်မှာဘုံတလုံးပောက်ကွဲပြီးရဲတပ်ဖွဲ့ဝင်တွေဦးတန်းရရသွားပါတယ်။ကိုင်ရိုမြို့လယ်ကောင်မှာအင်ကာနီကဖြစ်ခဲ့တဲ့ပောက်ကွဲမှုဟာလူညုံရေးဂိတ်ကိုပိတ်မှတ်ထားတာလို့တာဝန်ရှိသူတွေကပြောပါတယ်။အစ္စလာမ်ဝါဒီသမ္မတမိုဟာမက်မော်စီကိုပြီးခဲ့တဲ့နှစ်ဇူလိုင်လမှာစစ်တပ်ကအာဏာသိမ်းပြီးဖျောက်ချခဲ့ပြီးတဲ့ကဘုံခွဲတာနဲ့ပစ်ခတ်တာတွေကိုလက်နက်ကင်တွေကလုခဲ့ကြပါတယ်။မတိမငြိမ်ဖြစ်နေတဲ့ဆန်းလင်းကျွန်းဆွယ်မှာတိုက်ခိုက်မှုအများစုဖြစ်ခဲ့ပြီးမြဲကိုင်ရိုမြို့တော်အပါအဝင်တခြားမြို့ကြီးတွေစီလည်းပြန့်နှံ့ဖြစ်ပွားခဲ့ပါတယ်။အဲဒီလိုတိုက်ခိုက်မှုတွေကြောင့်လူ900နီးပါးသေဆုံးခဲ့ရပြီးဖြစ်ပြီးအများစုဟာစစ်သားတွေနဲ့ရဲတပ်ဖွဲ့ဝင်တွေဖြစ်တယ်လို့ဒီလအစောပိုင်းမှာဆိုရကပြောခဲ့ပါတယ်။မစ္စတာမော်စီကိုထောက်ခံသူတွေအသေးပြောက်ဖြစ်ရတဲ့အထိလူညုံရေးတပ်ဖွဲ့တွေကနေနေခဲ့ပြီးမွတ်စလင်ညီကိုတော်များအဖွဲ့ရဲ့ခေါင်းဆောင်အများပြားကလည်းဖမ်းဆီးထိန်းသိမ်းထားပါတယ်။ဆန္ဒပြသူတွေနဲ့လူညုံရေးတပ်ဖွဲ့တွေအကြောင်းရုံးဝင်စံကတ်ဖြစ်တာတွေကြောင့်လူတစ်ထောင်ကျော်သေဆုံးပြီးအများစုဟာအစ္စလာမ်ဝါဒီတွေဖြစ်ကြပါတယ်။
အီရန်ဆိုရကရွေးချယ်ထားတဲ့ကုလသမဂ္ဂဆိုင်ရာအီရန်သံအမတ်ကြီးကိုအမေရိကန်ပြည်ထောင်စုကပြည်ဝင်ခွင့်ဗီဇာပေးဖို့ညှင်းဆိုတာနဲ့ပတ်သက်လို့ကုလသမဂ္ဂကော်မတီအရေးပေါ်အစည်းအဝေးခေါ်ပေးဖို့အီရန်ကတောင်းဆိုလိုက်ပါတယ်။အီရန်ကရွေးချယ်တဲ့သံအမတ်ကြီးမစ္စတာဟာမစ်ဒ်အဗ်ဒူတလာဘီဟာ1989ခုနှစ်တေရန်မြို့တော်အမေရိကန်တန်ယုံစီးနင်းမှုမှာပါဝင်ခဲ့သူဖြစ်တယ်ဆိုပြီးတော့အမေရိကန်ကကန့်ကွက်တာဖြစ်ပါတယ်။အီရန်ဆိုရရဲ့ရွေးချယ်မှုဟာအလုံးမဖြစ်နိုင်ဘူးလို့အမေရိကန်အင်ဗျူရောပြောခွင့်ရသူကဆိုပါတယ်။ဒီဆုံးဖြတ်ချက်ကြောင့်တန်တမန်ရေးအပြည့်သဘောတက်ရောက်မှုတွေရှိသွားနိုင်တယ်လို့ အနည်းငယ်များတဲ့အစဉ်လာတည့်ရက်လည်းဖြစ်သွားစေနိုင်တယ်လို့အီရန်နိုင်ငံရဲ့ကုလသမဂ္ဂကိုယ်စားလှယ်အဖွဲ့ကတနင်္လာနေ့မှာပဲစာတစောင်ပေးပို့ခဲ့ပါတယ်။ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတစ်နိုင်ငံကိုပြည်ဝင်ခွင့်ဗီဇာမပေးတာဟာကုလသမဂ္ဂဗဒိန်ရှင်နဲ့နိုင်ငံတကာဥပဒေကိုဆန့်ကျင်နေတယ်လို့စာမှာပြောထားပါတယ်။အင်ရှင်နိုင်ငံနဲ့ဆက်ဆံရေးကုလသမဂ္ဂကော်မတီအနေနဲ့ဒီကိစ္စကိုအမြန်ဆုံးကင်တွယ်ဖြေရှင်းပေးဖို့အီရန်ကလိုလားတာပါ။ဒီကော်မတီကိုစိုက်ပရက်နိုင်ငံကဦးဆောင်ပြီးတော့နောက်သတင်းပတ်မှာအစည်းအဝေးခေါ်ပြနိုင်တယ်လို့ကုလသမဂ္ဂကဆိုင်ရာစိုက်ပရက်စ်တမ်မာကြီးနီကလပ်စ်အီမိုင်လောက်ကိုကိုးကားပြီးတော့ရိုက်တာသတင်းတပုတ်မှာဖော်ပြထားပါတယ်ရှင
်။အမေရိကန်နောက်လယ်ပိုင်းကန်ဆက်ပြည်နယ်မှာတနင်္လာနေ့ကလူ3ဦးသေဆုံးခဲ့ရတဲ့တနက်ပြစ်မှုနဲ့ဆက်ဆက်ပြီးဖမ်းဆီးထားသူကိုဆွဲချက်တင်ဖို့ဒေသဆိုင်ရာနဲ့ပြည်ထောင်စုအစိုးရတာဝန်ရှိသူတွေလှုပ်ဆောင်နေကြပါပြီ။ဆွဲချက်တွေနဲ့ပတ်သက်တဲ့နောက်ထပ်အသေးစိတ်တွေကိုတာဝန်ရှိသူတွေကဒီကနေ့ပြောမယ်လို့ခန့်မှန်းထားကြပြီးဂျူးလူမှုရေးအသင်းတိုင်းနဲ့အငိမ့်စားတက်ကြီးရွယ်ဦးဂေဟာရဲ့ပြင်ပမှာဖြစ်ခဲ့တဲ့တပ်ဖြတ်မှုဟာအမုန်းတရားအခြေခံကျူးလွန်တဲ့ရာဇဝတ်မှုဖြစ်တယ်လို့ပြောထားပါတယ်။အခင်ဖြစ်ရအတွက်တန်တရားရှိသူအသက်83နှစ်အရွယ်ဖရီဇီယာဂလန်ခရော့စ်ဟာနှစ်ပေါင်းများစွာကတည်းကလူဖြူအစွန်းရောက်ဝါဒီတူဖြစ်ပြီးကူကလပ်စ်ကလန်ကသုံးလုံးအဖွဲ့ဝင်တူလည်းဖြစ်ပါတယ်။ဘာသာရေးဆိုင်ရာအကြံဖတ်မှုဟာအမေရိကန်လူအဖွဲ့အစည်းမှာနေရာမရှိဘူးလို့တနင်္လာနေ့ကအင်ဖြူတော်မင်းဆက်စုတော်မွေတွင်တမရဘရာကိုဘာမာကပြောခဲ့ပါတယ်။ဂျူးလူမျိုးတွေကပါဆိုဗာပွဲတော်ကိုစီရင်ကျင်းပဖို့နဲ့ခရစ်ယာန်ဘာသာဝင်တွေကအီစတာပွဲတော်အတွက်ပြင်ဆင်နေကြချိန်မှာဒီတိုက်ခိုက်မှုဖြစ်ခဲ့တာကြောင့်ဖြစ်ရဆိုးကြီးဟာပိုးပြီးနာကျင်ကြေကွဲပွဲဖြစ်ရတယ်လို့မစ္စတာအိုဘားမားကပြောပါတယ
်။ယူအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းနိုမီတာ24 kHz 1.1 3ညလိုင်းနိုမီတာ25 kHz 1.965 လိုင်းနိုမီတာ32 kHz 9355တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။
ဒီအမေရိကန်တန်ကနေဒေတာရင်းသတင်းတွေကိုပြောပြပေးပါမယ်ရှင်။မလေးရှားပျောက်ဆုံးလေယာဉ်ကိုအိန္ဒိယသမုဒ္ဒရာတောင်ပိုင်းမှာအဝေးတန်းရင်ငုပ်ရင်အသုံးပြုပြီးတော့ပထမဆုံးအကြိမ်ရှာဖွေမှုတွေရပ်လိုက်ပြီးနောက်တစ်ရက်မှပဲရှာဖွေရေးတွေပြန်လည်စတင်နေပါပြီ။မလေးရှားလေယာဉ်အမှတ် MH370 ကိုသမုဒ္ဒရာကျမ်းပြင်မှာ16နာရီကြာရှာဖွေရေးကိုတနင်္လာနေ့မှာစတင်လှုပ်ဆောင်ဖို့အဝေးတန်း Bluefin 21 ရင်ငုပ်ရင်ကိုရေအောက်ကိုချလိုက်တာပါ။ဒါမှမဟုတ်လေဒီရင်ငုပ်သင်္ဘောလေသွားနိုင်တဲ့ရေနဲ့ 2.8 မိုင်ကျော်တဲ့အခါမှာရင်ငုပ်သင်္ဘောမှာတက်ဆင်ထားတဲ့အနေရကင်းရှင်းရဲ့အချက်ပေးစနစ်ကြောင့်ရင်ငုပ်သင်္ဘောအပေါ်ကိုပြန်ရောက်လာခဲ့ပြီးတော့ရှာဖွေရေးလုပ်ငန်းတွေရပ်ဆိုင်သွားခဲ့ရပါတယ်။ပထမ6နာရီကြာရင်ငုပ်ပြီးတော့ရယူခဲ့တဲ့အချက်လက်တွေကိုခွဲခြားစိတ်ဖြာကြည့်တဲ့အခါမှာတော့လေရင်ပြောက်ရဲ့အရေးရောင်တော့မတွေ့ရဘူးလို့အရာရှိတွေကပြောပါတယ်။ရာသီဥတုအခြေအနေတိုးတက်မှုရှိရင်တော့ဒီကနေ့နောက်ပိုင်းမှာ Bluefin 21ကိုရေအောက်ထည့်ပြန်လွှတ်မယ်ဆိုပြီးတော့ပူပေါင်းရှာဖွေမှုတွေကိုလှုပ်ဆောင်နေတဲ့ JCC Center ကပြောနေကြတာပါ။မလေးရှားပျောက်ဆုံးလေရင်ကလာတဲ့အချက်ပေးသံလို့ယူဆရတဲ့အတန်းကိုအချက်ပေးသံထွက်ပေါ်တဲ့နေရာရှာဖွေရေးဆက်ကဖမ်းယူရရှိခဲ့တာသတင်းတစ်ပတ်ပြည့်ကနေမှပဲရင်ငုပ်ရင်ကိုမနေ့ကပဲရေအောက်ကိုလွှတ်လိုက်တာဖြစ်ပါရဲ့ရှင်
။တရုတ်နိုင်ငံရဲ့မကျွမ်းကျင်မှုနဲ့ဤပညာပန်းဆိုင်ရာဆွမ်းဆာတွေကြောင့်ပျောက်ဆုံးနေတဲ့မလေးရှားလေကြောင်းလိုင်းလေရင်ကိုရှာဖွေတာတွေမှာအဟန့်တာဖြစ်ခဲ့တဲ့ဆိုရဲ New York Times သတင်းစာရဲ့ရေးသားဖော်ပြချက်ကိုတရုတ်နိုင်ငံကပြစ်တင်ဝေဖန်လိုက်ပါတယ်။ပျောက်ဆုံးလေရင်ကိုရှာဖွေတာမှာသင်္ဘောတွေလေရင်ပြန်တွေနဲ့ဂျိုးဒူးတွေအပါအဝင်အရင်းအမြစ်အမြောက်အများကိုပုံလောင်းထည့်ခဲ့တယ်လို့တရုတ်ဆိုရကတုံ့ပြန်ပါတယ်။လေရင်ပေါ်မှာပါတဲ့ကြီးတဲ့298ယောက်ထဲမှာတရုတ်နိုင်ငံသားက154ယောက်ပါပါတယ်။ရှာဖွေရေးမှာထူးခြားတဲ့တိုးတက်မှုဖြစ်ပွားရှိတဲ့အခြေအနေနှစ်ခုထက်မနည်းကိုတရုတ်စစ်စုံစမ်းစစ်ဆေးသူတွေကပြောခဲ့မှုပေမဲ့နောက်ရက်နေနေကြတော့နိုင်ငံတကာစစ်ဆေးသူတွေကအဲ့ဒါတွေကိုပယ်ချခဲ့ပါတယ်။ရှာဖွေရေးမှာပါဝင်တဲ့တခြားနိုင်ငံတွေဟာတရုတ်တို့ရဲ့ဂျိုးပန်းအာထုတ်မှုအပေါ်စိတ်ပျက်ဒေါသထွက်ခဲ့ကြရတယ်လို့အင်္ဂါနေ့က Times သတင်းစာရဲ့သတင်းထဲမှာဖော်ပြထားပါတယ်။
မြောက်ကိုရီးယားနိုင်ငံကိုတီထောင်ခဲ့တဲ့ကွယ်လွန်သူခေါင်းဆောင်ကြီး Kim Il-sung ရဲ့102နှစ်ပြောက်မွေးနေ့ဖြစ်တဲ့အင်္ဂါနေ့မှာပဲလက်ရှိခေါင်းဆောင် Kim Jong-un ကအဖိုးဖြစ်သူရဲ့ကူပေးမှန်မှာတွားရောက်ပြီးတော့ကာရဝါပြုခဲ့ပါတယ်။နေမင်းရဲ့နေ့လို့ဆိုရမယ့် Day of the Sun နှစ်ပတ်လည်နေ့ဟာမြောက်ကိုရီးယားနိုင်ငံသားတွေအတွက်အဓိကအားလည်ရတဲ့ရက်ပါ။လူများပြားဟာခေါင်းဆောင်ကြီးရဲ့ရုပ်ပုံတွေဒါမှမဟုတ်ရုပ်ထုတွေရှေ့သွားပြီးတော့တစ္ဆာစောင့်တိကြောင်းဂတိကဝေးပြုကြကာရဝါပြုကြပါတယ်။အဖိုးဖြစ်သူရဲ့ရုပ်လောင်းကိုမပြည့်စည်အောင်လို့ပြုပြင်ထိန်းသိမ်းထားတဲ့ပျော်ရဲမျိုးတော်ကကမ်ဆူဇန်နန်းတော်မှာအကြီးအကဲစစ်ဖက်တာဝန်ရှိသူတွေနဲ့တူကင်ဂျွန်အွန်တွားရောက်တာကိုနိုင်ငံပိုင်းရုပ်တံကထုတ်လွှင့်ပါတယ်။ဒီတော့တွင်မှာပဲတောင်ကိုရီးယားနိုင်ငံဆိုးမျိုးတော်ကမြောက်ကိုရီးယားစန့်ကျင်ရေးဆန္ဒပြပွဲတစ်ခုမှာတော့ကင်တုံးဦးရဲ့ရုပ်ပုံတွေကိုဆန္ဒပြသူတွေကမီးရှို့ဖျက်ဆီးခဲ့ကြပါတယ်။နိုင်ငံတကာအတိုင်းဝိုင်းအတွက်ချိန်ချောက်မှုဖြစ်နေတဲ့မြောက်ကိုရီးယားပေါ်နောက်ထပ်ဒဏ်ခတ်အရေးယူမှုတွေပို့ပြီးတော့ချမှတ်ဖို့ဆန္ဒပြသူတွေတောင်းဆိုနေကြပါတယ်ရှင်။
လေရင်ခံပြောင်းလဲထားသူတွေဟာဒဏ်လူအခွင့်အရေးရတဲ့တတိယလေရင်ဖြစ်တယ်လို့အတိအမှတ်ပြုပြီးဥပဒေကြောင်းအရတရားဝင်အတိအမှတ်ပြုတဲ့ဆုံးဖြတ်ချက်တရက်ကိုအိန္ဒိယတရားလွှတ်တော်ချုပ်ကချမှတ်လိုက်ပါတယ်။ တမတ်ချက်ပြည့်မီတဲ့လေရင်ကပြောင်းလဲထောက်သူတွေကိုစင်ရဲသားတွေအတွက်လူမှုဖူလုံရေးအစီအစဉ်တွေထဲမှာထည့်သွင်းပေးရမယ်လို့တရားလူတော်ကြိုးရဲ့အင်ကာနေ့တမိုင်းဝင်ဆုံးဖြတ်ချက်ကပြည်တော်စုနဲ့ပြည်내ဆွေးနွေးတွေကိုညွှန်ကြားထားပါတယ်။တရားဝင်ဆွေးနွေးစံတွေအားလုံးမှာကြားမှဆိုတာပြင်တတိယလိန်ဆိုတဲ့အမျိုးအစားကိုပါထည့်သွင်းဖော်ပြရတော့မှာပါ။ထုံနှံအစဉ်လာကြီးမားလာတဲ့အတိုင်းပြည်မှာကာလရှိကြဘေးဖယ်ထုတ်ထားခံရသူတွေဟာဒဏ်လူအခွင့်ရေးရလာစေဖို့အခုဆုံးဖြတ်ချက်ကအထောက်အကူဖြစ်စေမယ်ဆိုပြီးလှုပ်ရှားသူတွေကတော့ထောက်ခံကြပါတယ်။အိန္ဒိယနိုင်ငံမှာလေရင်ကပြောင်းလဲထားသူတွေရှိနေတာရာဇဝတ်နှစ်ပေါင်းများစွာကြာနေပြီဖြစ်ပေမဲ့မကြာခဏဆိုသလိုပဲအမုန်းတရားအခြေခံကျူးလွန်တဲ့ရာဇဝတ်မှုတွေခွဲခြားဆက်ဆံခံရမှုတွေနဲ့ကြုံတွေ့ကြရပါတယ်။ရလတ်အနေနဲ့အများပြားဟာဆင်းရဲနှံပါပြီးတောင်းစားရတာဒါမှမဟုတ်ပြည်တစားတွေဖြစ်ကုန်ကြပြီးတော့လူအဖွဲ့အစည်းပြင်ပကိုရောက်သွားကြရပါတယ်ခင်ဗျာ
။ထက်တန်းရောက်တဲ့နေ့ကိုမအေးသန္တာကျော်နဲ့ကိုကျော်ကျော်သိန်းတို့ကြီးညာပေးခဲ့တာပါ VOA ကလည်းအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုရေဒီယိုကနေဓာတ်ရိုက်နားဆင်နိုင်တယ်လို့အင်တာနက်ဆာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းအတန်လွှင့်နေတဲ့အချိန်နဲ့တပြိုင်တည်းထဲဓာတ်ရိုက်နားဆင်နိုင်ကြပါလိမ့်ရှင်အခုကတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုအရင်ဆုံးဇက်တိုက်တင်ဆက်ပေးပါမယ်အရင်ဆုံးတော့ဒေါအောင်ဆန်းစုကြည်ရဲ့ပြင်သစ်နိုင်ငံခီးစဉ်အတွင်ဆောင်ရွက်ချက်တွေကိုတင်ပြပေးမှာပါပြင်သစ်နိုင်ငံကိုရောက်နေတဲ့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကမြန်မာနိုင်ငံရဲ့ပြဿနာတွေကိုနိုင်ငံတကာအသံအဝိုင်းကသတိမူနားလည်စေချင်တယ်လို့ပြင်သစ်သမ္မတလွှတ်တော်ဥက္ကဋ္ဌအပါအဝင်အစိုးရပိုင်းထိပ်သီးအကြီးအကဲတွေနဲ့တွေ့ဆုံအပြီးပြောဆိုလိုက်ပါတယ်။ပြုပြင်ပြောင်းလဲရေးဖော်ဆောင်နေတဲ့မြန်မာနိုင်ငံရဲ့အစိုးရရန်တရားဆိုင်ရာဖွဲ့စည်းအုပ်ချုပ်ပုံနဲ့လွှတ်တော်ပိုင်းဆိုင်ရာလုပ်ထုံးလုပ်နည်းတွေကိုအမြင့်ချင်းဖလှယ်ဆွေးနွေးကြမှာဖြစ်တယ်လို့ပြင်သစ်နိုင်ငံကမြမအရေးသုံးသပ်သူကလည်းပြောပါတယ်ဒီသုံးရတာခီးစဉ်အတွင်ပြင်သစ်စစ်တက္ကသိုလ်ပြင်သစ်လွှတ်တော်ထုတ်ကိုလည်းတွားရောက်လည်လာမှာဖြစ်ပါတယ်။အပြည့်အစုံကိုတော့မတ်စုမုံကစူးစီးတင်ပြပေးမှာပါရှင်
။ပြင်သစ်နိုင်ငံပါရီမြို့ကိုဧပြီလ14ရက်နေ့နေ့လယ်ပိုင်းမှာရောက်ရှိလာခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ဟာဧပြီလ15ရက်နေ့မနက်ပိုင်းမှာတော့ပြင်သစ်သမ္မတဖရွန်ဆွာအိုလန်းနဲ့တွေ့ဆုံခဲ့ပါတယ်။မြန်မာနိုင်ငံရင်ဆိုင်နေရတဲ့ဗတ်ပေါင်းစုံကပြိပခါတွေကိုဖြည့်ရှင်ရေးမှာနိုင်ငံတကာအနေနဲ့မှန်မှန်ကန်ကန်နားလည်ပြီးတော့ကူညီနိုင်အောင်ချိုးစားဖို့လိုတဲ့အကြောင်းပြင်သစ်သမ္မတနဲ့တွေ့ဆုံအပြီးကျင်းပတဲ့သတင်းသာရှင်းလင်းပွဲမှာဒေါအောင်ဆန်းစုကြည်ကအခုလိုပြောကြားသွားခဲ့ပါတယ်
။ There are a number of issues of great importance to our country at this moment and we would like all our friends and well-wishers to be aware of these. What we need is awareness and
ဒီချိန်မှာကျမတို့နိုင်ငံအတွက်သိကူအရေးကြီးတဲ့ကိစ္စရပ်တွေအတော်များများရှိပါတယ်။ဒီကိစ္စတွေကိုကျမတို့ရဲ့မိတ်ဆွေတွေနဲ့ကျမတို့အတွက်စုမုံကောင်းတောင်းပေးနေသူတွေသိစေချင်ပါတယ်။ကျမတို့ရဲ့ပြဿနာတွေကိုအများသတိမူလာတာနဲ့အမျှနားလည်စေချင်ပါတယ်။ကျမတို့နိုင်ငံရဲ့အခြေအနေဟာအပေါ်ယံမဆိုးတလောက်သာမြင်နေကြရတာတဲ့တကယ်ရှိနေတဲ့ပြဿနာတွေကိုမှန်ကန်တဲ့နည်းလမ်းနဲ့မကင်တွယ်မချင်းချက်ချင်းလည်ငင်းပြောက်ကွယ်သွားမှာမဟုတ်ပါဘူး။
ပြင်သစ်နိုင်ငံခီးစဉ်အတွင်းမှာဒေါအောင်ဆန်းစုကြည်ဟာပြင်သစ်သမ္မတပြင်သစ်နိုင်ငံသားရေးဝန်ကြီးလော်ရန့်ဖက်ဘူရက်အပါအဝင်အစိုးရပိုင်းခေါင်းဆောင်တွေစစ်တပ်အကြီးအကဲတွေနဲ့တွေ့ဆုံပြီးဒီမိုကရေစီလမ်းကြောင်းပေါ်ရောက်အောင်ပြုပြင်ပြောင်းလဲရေးတွေဖော်ဆောင်နေတဲ့မြန်မာနိုင်ငံတွင်းကလက်ရှိနိုင်ငံရေးအခြေအနေအစိုးရပိုင်းဆိုင်ရာအုပ်ချုပ်မှုရန်နေရာလဲပတ်မှုကိစ္စတွေကိုအမြင့်ချင်းဖလှယ်ဆွေးနွေးဖို့ရှိတယ်လို့ပြင်သစ်နိုင်ငံရောက်မြန်မာအရေးသုံးသပ်သူဦးအောင်ကိုကပြောပါတယ်
။ဒေါအောင်ဆန်းစုကြည်ကတည်းကအထူးသဖြင့် institutional issues ပေါ့နိုင်ငံတော်ကိစ္စတွေပေါ့နိုင်ငံတော်ဖွဲ့စည်းပုံတို့နိုင်ငံရေးနိုင်ငံတော်ကိစ္စတွေနဲ့ပတ်သက်ပြီးသူကအရာကိုသူကတော့ဆောင်းစုကြည်အဓိကထားတဲ့အဲ့ဒီအရေးကြီးတဲ့အဓိကကဏ္ဍမှာထားပြီးတော့ဆွေးနွေးမယ်ဆိုတဲ့သဘောကြီးပေါ့
ဒေါအောင်ဆန်းစုကြည်ဟာပြင်သစ်နိုင်ငံခီးစဉ်အတွင်းမှာပြင်သစ်စစ်တပ်ကတူကိုတွားရောက်လေ့လာမှဖြစ်ပြီးတော့စစ်တပ်အကြီးအကဲတွေနဲ့လည်းတွေ့ဆုံမှုရှိပါတယ်။ပြည်သူ့လွှတ်တော်ကိုယ်စားလှယ်တဦးလည်းဖြစ်တဲ့ဒေါအောင်ဆန်းစုကြည်ဟာပြင်သစ်လွှတ်တော်ကိုတွားရောက်ပြီးလဲပြင်သစ်လွှတ်တော်ဥက္ကဋ္ဌClock Badulon နဲ့တွေ့ဆုံပြီးလွှတ်တော်ပိုင်းဆိုင်ရာလွှတ်တော်ရေးရာခန္ဓာတွေနဲ့2015ရွေးကောက်ပွဲမတိုင်ခင်အခြေအနေတွေကိုဆွေးနွေးကြဖို့ရှိပါတယ
်။အထူးသဖြင့်ကသူကပြင်သစ်ပါလီမန်ဥက္ကဋ္ဌငါကမစ္စတာကလုတ်ဘတ်တိုလွန်ပြင်သစ်ပါလီမန်ဥက္ကဋ္ဌသူနဲ့လည်းတွေ့မယ်2015ရွေးကောက်ပွဲမလုတ်ခင်မှာမဖြစ်ခင်မှာဆွေးနွေးတဲ့ကိစ္စတွေပဲဖြစ်မယ်လို့သူတို့ယူဆတယ်တဲ့။အဲ့ဒါကိုဒေါ်အောင်ဆန်းစုကြည်ကအဓိကထားတယ်ထားပြီးတော့ဆွေးနွေးမယ်ပေါ့။
ပြင်သစ်ခီးစဉ်အတွင်းမှာဒေါအောင်ဆန်းစုကြည်ဟာပြင်သစ်ကအမျိုးသမီးရင်းဝင်ကြီးတဦးနဲ့တွေ့ဆုံပြီးအမျိုးသမီးအခွင့်အရေးအမျိုးသမီးရေးရာလှုံ့ရှားမှုတွေနဲ့အမျိုးသမီးခန္ဓာမြင့်တင်ရေးကိစ္စတွေကိုဆွေးနွေးဖို့ရှိတယ်လို့လည်းဦးအောင်ကိုကပြောပါတယ
်။အစိုးရအဖွဲ့မပြောင်းခင်မှာဖြစ်ခဲ့တဲ့သမရရဲ့တိုးရေးဆိုရေးရှိတဲ့ဝင်ကြီးမှပဲသူက social affairs မှာသူကပြပြီးဝင်ကြီးဖြစ်တော့သူ့နာမည်က Mrs. Najat Valu Batkasen လို့လေအဲ့ဒီအမျိုးသမီးဝင်ကြီးနဲ့ကတော့သူကမျိုးသမီးကိစ္စတွေနော်မျိုးသမီးခွင့်ရေးပေါ့စ တသဖြင့်အစုအကြောင်းတွေကိုဗမာပြည်တွင်းတသဖြင့်တို့ဆွေးနွေးဖို့နော်အဲ့ဒါကိုသူကအဓိကထားတယ်ကျွန်တော်ကတော့နိုင်ငံရေးကိစ္စတွေပေါ့
ပြင်သစ်နိုင်ငံခီးစဉ်အတွင်းမှာဒေါင်ဆန်းစုကြည်ကအထက်နိုင်ငံတော်အကြီးအကဲတွေလွှတ်တော်ရေးရာနဲ့စစ်တပ်ပိုင်းဆိုင်ရာကိစ္စတွေကိုအလေးထားဆွေးနွေးမှာဖြစ်လို့ဒီတစ်ချိန်မှာတော့ပြင်သစ်နိုင်ငံရောက်မြန်မာမိသားစုတွေကိုတီးတန့်အချိန်ပေးတွေ့ဆုံနိုင်ခြင်းမရှိခဲ့ပါဘူး။ဒါပေမဲ့ဧပြီလ15ရက်နေ့နေ့လယ်ပိုင်းလောက်မှာတော့ဒေါင်ဆန်းစုကြည်တဲခိုတဲ့ဟိုတယ်ရဲ့ရှေ့မှာမိနစ်ပိုင်းလောက်မြန်မာတချို့ကနှုတ်ဆက်ပန်းစည်းပေးခွင့်တော့ရခဲ့တယ်လို့ပြင်သစ်နိုင်ငံကမြန်မာအရေးလှုပ်ရှားသူကိုထွေးကပြောပါတယ်။
သမားနဲ့တွေ့တယ်အခုဖော့တော့ပြန်လာတယ်ပေါ့ပထမကတော့ကျွန်တော်တို့ကတွေ့မယ်လို့စီစဉ်ထားတယ်ဗျာတွေ့မယ်လို့စီစဉ်ထားပြီးတော့တို့နိုင်ငံရေးဝန်ဌာနဒေါက်ဆန်းစုကြည်အရန်ကြီးကိုအချိန်ကမရတဲ့အတွက်ကျွန်တော်တို့ကိုမစီစဉ်ပေးနိုင်ပါဘူးဆိုဖြတ်လိုက်တယ်အဲ့ဒီမတိုင်ငယ်မှာတို့ကတေးကြတယ်ပြောလို့ကျွန်တော်ကအဲ့အင်္ဂလန်ကတို့ဒိန်းမတ်ကတို့နယ်သာလန်ကတို့တွေ့ကျင်တဲ့လူတွေကရောက်နေတာရှိတယ်အဲ့တို့စိတ်ကျဉ်းတော့ကျွန်တော်ကဒီဟိုတယ်အဝင်ထွက်မှာခဏ9မိနစ်လောက်တွေ့အောင်စီစဉ်ပေးတာလို့လို့ရှိရင်ဘာမှမရှိဘူးဘာလို့ဘယ်လိုပြောမလဲဘာစီစဉ်မှမရှိဘူးသူဟိုတယ်ကားပေါ်ဆင်းလာတယ်ကျွန်တော်တို့သူ့ကိုပန်းစီပေးတယ်နှုတ်ဆက်လိုက်တယ်နည်းနည်းတော့ပါနှုတ်ဆက်လိုက်တယ်နှုတ်ဆက်တော့သူကပြောတာဟိုတူးတဲ့ဟိုအခုချက်ချင်းဟိုတဲ့ဟိုစားလဲပြီးပြန်ထွက်အောင်မလို့အခြေမရှိလို့ကျွန်တော်တို့နဲ့စကားမပြောနိုင်တော့ခွန့်လို့ပါတယ်အဲ့ဒါပဲပြောတာကျွန်တော်ဘာမှမပြောဘူ
းပြင်သစ်ခီးစဉ်အတွင်းမှာဒေါန်ဆန်းစုကြည်ဟာလူမှုစီးပွားနဲ့တဘာဝပတ်ဝန်းကျင်ဆိုင်ရာကောင်ဆယ်ကိုတွားရောက်ပြီးတော့လေ့လာဖို့ရှိပါတယ်။ဧပြီလ16ရက်နေ့မှာတော့ဒေါန်ဆန်းစုကြည်ဟာသူ့ရဲ့ပြင်သစ်ခီးစဉ်ကိုအဆုံးသတ်မှာဖြစ်ပြီးဧပြီလ18ရက်နေ့မှာတော့မြန်မာနိုင်ငံကိုပြန်လည်ရောက်ရှိလာမှာဖြစ်ပါတယ်ရှင်။
ဒေါက်တာဆန်းစုကြည်ရဲ့ပြင်သစ်နိုင်ငံခီးစဉ်ဆိုင်ရာသတင်းကိုတော့မဆုမွန်စူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်။ကချင်ဒေသဘက်ကစီးရဲအခြေအနေတွေကိုတက်လက်တင်ပြပေးပါအောင်မယ်ရှင်။ကချင်ပြည်နယ်ဗမောခရိုင်မိုးမောင်မြို့နယ်မှာကချင်လူမျိုးရေးတပ်မတော် KIA တပ်တွေနဲ့မြန်မာအစိုးရတပ်တို့ကြားတိုက်ပွဲတွေဆက်ပြီးတော့ဖြစ်နေပါတယ်။ကချင်တပ်တွေရဲ့စခန်းတချို့လက်လွတ်ဆုံးရှုံးခဲ့ရတယ်လို့မြန်မာအစိုးရတပ်တွေရဲ့ရင်နှန်းတွေလည်းခြုံခိုတိုက်ခိုက်ခံနေရတာပါ။ကချင်ပြည်နယ်မန်စီနဲ့ရှမ်းပြည်နယ်နန့်ခမ်းဘက်မှာတော့ဒုက္ခသည် 2,000 လောက်ဟာတရုတ်နယ်စပ်ကိုထွက်ပြေးနေကြရဆဲဖြစ်ပါတယ်။ထိုင်းချေဆိုင် VOA သတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်။
ပြီးခဲ့တဲ့ရက်ကတော့ကချင်ပြည်နယ်မန်စီမြို့နယ်နဲ့ရှမ်းပြည်နယ်နန်းခမ်းမြို့နယ်ဘက်မှာတိုက်ပွဲတွေဖြစ်နေရကနေဧပြီလ15ရက်နေ့မှာတော့ဗမော်ခရိုင်မိုးမောက်ဘက်မှာတိုက်ပွဲတွေဆက်ဖြစ်နေတာပါတိုက်ပွဲတွေဖြစ်နေတဲ့နေရာမှာအေချာစီယာသတင်းဌာနအတွက်သတင်းယူနေတဲ့ဦးကျွန်ဆန်လင်းကတော့အခုလိုပြောပါတယ်
ဖြစ်တာတော့10ရက်နေ့ညနေလောက်ထက်ဆက်ဖြစ်တာ10ရက်17ရက်22ရက်24ရက်ပေါ့ဒီနေ့ဆို15ရက်တောင်ရှိပြီနေ့တိုင်းလိုလိုဖြစ်နေကြဂျူဂျာဂျူကတော့ပြင်နေကြဒီနေ့မနက်ကတော့တော်တော်လေး9နာရီကျော်10နာရီလောက်ကနေစပြီးတော့တိုက်ပွဲတွေဖြစ်တယ်ပြောတော့ဘုံဘောခရိုင်မိုးပေါင်းမြို့နယ်ပေါ့ဒေသကတော့နမ်ဆိုင်ပေါ့နော်ပြီးတော့ဒီနေကြားကပဲကြားလို့ဆိုကျောက်စခန်းနဲ့လော်ဒန်ကြားနမ်ဆိုင်ရွာပေါ့အဲ့နာမှာဖြစ်ကြတာမင်းမနဲ့တနာရီကျော်လောက်ကိုတိုက်ပွဲကြီးကျယ်ဆက်ပြီးတယ
်စခန်းတွေပါကြီးကြတာတွေရောရှိလား
ခေါင်းကတော့အရင်တော့ KIA နဲ့ဗမာဆွေရနဲ့စာချုပ်ချုပ်ထားတဲ့ဟိုပါပေါ့နော်အတိမပြူထားတဲ့နေရာပေါ့ KIA ပိုင်နဲ့လေခွေးနေနဲ့အဲ့ရ post တစ်ခုတင်းတင်းသွားတယ်တဲ့စစ်တပ်ကအ
င်းအားရောများလား
အင်းအားကတော့သူတို့တရားကြလို့ရှိတယ်ဒါပေမဲ့သူတို့ဘက်ကအရာရှိအပါပေါ့တော့မနက်က3ယောက်ကြတယ်ပြောတယ
်ကချင်ကကြတာလားမြန်မာဘက်ကကြတာလား
မြန်မာဘက်ကကြတာ
စစ်ကူအတွက်လာတဲ့ဒီစစ်ကားတွေကစစ်ကားတွေကိုလည်းဒီ KIA ဘက်ကနေပြီးတော့ဒီခြုံကိုတိုက်ခိုက်ပြီးတော့ဖောက်ခွဲတယ်လို့လည်းပြောတယ်အဲ့ဒါတွေကဟုတ်လား
အဲ့အဲ့တော့တော့ဟုတ်ပါတယ်ဘာလို့ဆိုတော့ดูเวลาลุโลရှင်တော့ဘသူမဆိုကျွန်တော်အမြင်ပြောရမဆိုဘယ်ဖွဲ့စည်းမဆိုကိုယ်နေမိတဲ့ဝင်လာတဲ့လူကတော့ဟိုသူတို့အကြောင်းမကြတော့သူတို့လက်မခံတော့ဒါတိုက်ပွဲတွေကတော့ဖြစ်နေမှာပဲလေ
ဆိုတော့ခုကဒီအဲ့လိုစစ်ကားတန်းနေအဲ့လိုဖောက်ခွဲခံရတာဘယ်နှစီးလောက်များရှိပြီလဲရှင
်ကျွန်တော်သိတာကတော့အလုံးပေါင်းဆိုတော့၄စီးလောက်တော့ရှိပြီထင်တယ
်ဆိုတော့အခုလက်ရှိအခြေအနေမှာကဒီတိုက်ပွဲဖြစ်တာကမြန်မာဆိုရဘက်ကနေပြီးတော့ဒီစစ်အင်အားတွေတိုးချဲ့လို့ဖြစ်တာလားဒါမှမဟုတ်ရင်ဒီလိုပဲနှစ်ဖက်ရင်ဆိုင်ပြီးတော့ဒီလိုမျိုးသူ့နယ်မြေကိုယ်နယ်မြေနေနဲ့ဒီလိုဖြစ်ကြတာလားဘယ်လိုမျိုးကြောင့်ဖြစ်တာလဲ
ဒီ KIA နယ်နိမိတ်ထဲကိုသူတို့စစ်အင်အားတိုးချဲ့လို့ဒါသူတို့ခြုံကူတိုက်ခတ်ခံထိတာတို့တော့ဒီ ambush မိတာတို့ဒါတွေကတော့ဟိုဖြစ်နေဖြစ်တာရှိတဲ့ဟာပဲလေစစ်အင်အားတစ်ခုမှဆိုရင်တော့မြန်မာဘက်ကတော့အကြဆုံးပုံများတယ်ကျွန်တော်ဒီပိုင်းမှာကြည့်ရဆိုလို့ရှင်သမားဘက်ကဆိုဒီမဝိမမာကြတာပေါ့နော်သူတို့တမ68ကဝင်လာတဲ့ဒီ KIA စစခန်းပြည်နဲ့စက်ခွန်ကိုသူတို့ဟိုဝိုင်းစင်းနေတဲ့အခါမှာသူတို့ကြာဆုံးကကျွန်တော်ဟိုကြားပြီးတလောက်ကတော့40ပတ်ဝန်းကျင်လောက်လို့ကြားတယ်အရာရှိငယ်အရာရှိကြီးတွေလည်းပါတာပေါ့ဒီ
ဒုက္ခတွေတွေကတော့ဒါဆိုပြေးနေရတော့မယ်ပေါ့အခုက
ဟိုဗမာဘက်ကသူတို့ပြန်ဟိုဟာဖြစ်တယ်ပေါ့တော့ဒုက္ခတွေတွေပြန်လာရင်ပြန်လာမပြန်လာလို့ရှိရင်သူတို့ ကျောင်းခင်းတွေပေါ့အခုကကျောင်းနဲ့ကျန်တဲ့စိုက်တဲ့ချိန်လေးเนาะဟုတ်ကဲ့ဆိုတော့အဲ့ဒါလေးမလာလို့ရှိရင်ကျောင်းခင်းတွေကျန်ခင်းတွေမီးရှို့ပြင်မယ်ဆိုပြီးတော့သူတို့ချင်းချောက်တယ်တဲ့အဲ့ဒါဆိုကျွန်တော်ပြောပြကြတယ်။မနေ့ကတော့အဲ့ဒီဘက်ကဘန်ခမ်းဆိုတာအဲ့ဘက်ကပြန်လာဒုက္ခတဲ့ချင်းတွေကဘလို့ရှိလဲဆိုတယောက်ကနေခွင့်တော့သူတို့တယောက်ကြီးဘာမှဟိုအကူအညီပေးတာမျိုးမရှိ
ကချင်နဲ့ရှမ်းဒုက္ခတဲ့2000လောက်ရှိနေပြီထွက်ပြေးနေရစေမှုအရေအတွက်ကိုမှန်းလို့မရနိုင်သေးကြောင်းဒုက္ခတွေတွေကိုအကူအညီပေးနေတဲ့ဒေါ်နန်းပေါက်ကဆိုပါတယ်မတိုက်ရအောင်စခန်းကနေဒီမှာမဝင်းကြီးစခန်းတို့ပြောင်းတာနဲ့ဆိုရင်နန်းခန်းတို့ဘာလို့တောင်းပေါ်သွားဆိုရင်တော့အကုန်လုံး1000ကျော်2000လေးပါပဲဆရာမအဖြစ်ပြင်းရှောင်းနေတော့ဆိုတော့
အကုန်လုံးဒေတာကအမှန်တရားကမရနိုင်ဘူးရှင်။ဒါကတော့ကချင်ပြည်နယ်တွင်းမှာတိုက်ပွဲတွေပြင်းထန်နေတဲ့အခြေအနေတွေပါ။ထိုင်းချေဆိုင်VOA သတင်းတောက်မအေးအေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်။ဒီလိုကချင်ဘက်မှာကချင်တပ်ဖွဲ့တွေနဲ့မြန်မာစစ်တပ်အကြအပြစ်ခတ်ရက်စဲဖို့ MBC မြန်မာငြိမ်းချမ်းရေးစင်တာနဲ့ဆွေးနွေးပွဲတွေမှာအဓိကဥဆောင်ပါဝင်တဲ့KIA ကချင်တပ်ဖွဲ့ရဲ့ဒုတိယဆေးဦးစီးချုပ်ဗိုလ်ချုပ်ဂွန်မော်ကတော့အမေရိကန်ပြည်ထောင်စုကိုရောက်ရှိနေပါတယ်။ မနေ့ပြန်ဗုဒ္ဓဟူးနေ့မှာတော့ဝါရှင်တန်မြို့ဂျွန်ဟော့ကင်တက်ကတူ CSIS မဟာဗျူဟာနဲ့နိုင်ငံတကာရေးရာဌာနမှာကျင်းပမဲ့ဆွေးနွေးပွဲကိုဗိုလ်ချုပ်ဂွန်မော်တက်ရောက်ဖို့ရှိပါတယ်။မြန်မာငြိမ်းချမ်းရေးဆွေးနွေးပွဲအလားအလာနဲ့လက်ရှိကချင်ပြည်နယ်တွင်အခြေအနေတွေကိုဗိုလ်ချုပ်ဂွန်မော်ကရှင်းလင်းဆွေးနွေးမှာဖြစ်တယ်လို့ CSIS ကလည်းထုတ်ပြန်ထားပါတယ်ရှင်။အင်ကာနေ့ညချမ်းအတွက်မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကတော့ဒီလောက်ပါပဲ။အခုကတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတပုတ်ကိုတင်ပြပေးချင်ပါတယ်။ယူကရိန်းနိုင်ငံအရေးပါရှင်။ အရှိဘက်ယူကရိန်းဒေသမှာတင်ပိုက်ထားတဲ့အစိုးရရုံးတွေကနေစုတ်ခွာပေးရင်လူငယ်ချမ်းသာခွင့်ပေးမယ်လို့ဗဟုအစိုးရကကြေညာထားခဲ့ပေမယ့်ရုရှားလူလာသူလက်နက်ကင်ဆန္ဒပြသူတွေကတော့နောက်ထပ်ရဲစခန်းတစ်ခုကိုတောင်တင်းနှင်းလာနေကထပ်ပြီးတော့တင်ပိုက်လိုက်ပါတယ်။ဒါကြောင့်အဲ့ဒီဆန္ဒပြသူတွေကိုစတင်ဖြိုခွဲဖို့လုပ်နေပြီလို့ယူကရိန်းယာယီသမ္မတကကြေညာပါတယ်။ခုလသမဂ္ဂငြိမ်းချမ်းရေးတ VOA သတင်းတောက် Henry Richway ကသတင်းပေးပို့ထားပါတယ်။ဦးတန်းလွင်ထွန်းကဆက်ပြီးတော့တင်ပြပေးမှာပါရှင
်။ Ukraine ဆိုရတပ်ဖွဲ့တွေကလက်နက်ကင်ဆန္ဒပြသူတွေကိုတင်းလာနေမှာတိုက်ခိုက်မယ်လို့ကြေညာထားခဲ့ပေမဲ့တကယ်တမ်းမှာတော့ရုရှားလိုလာတဲ့ဒီဆန္ဒပြမှားတွေဖြစ်တာပဲ။ Donetsk မြို့အနီးက Kholivka မြို့မှာရှိတဲ့နောက်ထပ်ရဲဌာနချုပ်တို့ကိုဝင်ရောက်စီးနင်းနိုင်ခဲ့ပါတယ်။အနောက်နိုင်ငံမီဒီယာတွေကိုလည်းစန့်ကျင်မှုတွေဇက်တိုက်ပေါ်လာခဲ့ရမှာသတင်းတောက်တယောက်အတိုက်ခိုက်ခံခဲ့ရပါတယ်။ယူကရိန်းရှိဘက်မှာရဲတပ်ဖွဲ့ဝင်တွေအားလုံးဗက်ပြောင်းလာခဲ့ကြပြီလို့လည်းလက်နက်ကင်ဆန္ဒပြသူတွေကကြေညာပါတယ
်ရှိဘက်ချမ်းရှိတဲ့ဒေသအာဏာပိုင်တွေအားလုံးလူထုဘက်ကိုပြောင်းလာပါပြီ KF အစိုးရကိုအတိမတ်မပြုတော့ပါဘူ
းစလိုဗီယန်စ်မြို့မှာလည်းလေရင်ကွင်းတစ်ခုကိုလက်နက်အပြည့်အစုံဆွဲကင်ထားတဲ့ဆန္ဒပြသူတွေကစီးနင်းခဲ့ကြပါတယ်စလိုဗီယန်စ်ကာကွယ်ရေးအဖွဲ့လို့ကြေညာထားတဲ့အဲ့ဒီအဖွဲ့ရဲ့ခေါင်းဆောင်ကရုရှားကိုအကူအညီပေးပါလို့ကြောင်းတောင်းဆိုခဲ့ပါတယ
်ရုရှားဖက်ဒရေးရှင်းကြီးရဲ့သမ္မတကြီးခင်ဗျာကျွန်တော်တို့ရဲ့အခြေအနေကိုကိုယ်တိုင်ဂရုပြုလေ့လာပြီးအင်တိုက်အားတိုက်တတ်နိုင်သမျှကူညီပေးဖို့မေတ္တာရခံပါတယ
်တကယ်တမ်းမှာတော့ရုရှားနိုင်ငံကအဲ့ဒီဆန္ဒပြသူတွေကိုအကူအညီပေးပြီးသားဖြစ်တယ်လို့နောက်နိုင်ငံအစိုးရတွေကဆိုပါတယ်ဒီဆန္ဒပြသူတွေကင်ဆောင်ထားတဲ့ခင်မီလက်နက်တွေဟာရုရှားစစ်တပ်သုံးနေဖြစ်တယ်လို့စစ်ရေးအကဲကတွေကပြောပါတယ်ရုရှားအစိုးရကတော့ညင်းပါတယ်ယူကရိန်းနိုင်ငံကီယက်မြို့တော်မှာတော့စိတ်ပြက်လက်ပြက်ဖြစ်နေတဲ့ယူကရိန်းနိုင်ငံသားတွေကအရှိဘဲပိုင်းကခွဲထွက်ရေးသမားတွေကိုအစိုးရကထိထိရရအရေးယူဖို့လမ်းမထွက်တောင်းဆိုနေကြပါတယ်။ယာယီသမရအလက်ဇန်ဒါတာခီနော့ဖ်ကတော့ဒေသခံရဲတပ်ဖွဲ့တွေရဲ့တစ္ဆာဆောင်တည်မှုကို
ဒီရဲတပ်ဖွဲ့တွေဟာပြည်သူတွေကိုအကာအကွယ်မပေးနိုင်တော့ပါဘူး။ဒါပြင်အကြမ်းဖက်မှုနဲ့ခွဲထွက်ရေးလှုပ်ရှားမှုတွေကိုဒီတိုင်းလက်ပတ်ကြည့်နေကြပါတယ်
ဒါပေမဲ့ယူကရိန်းနိုင်ငံရဲ့အနာဂတ်အတွက်လူမှုဆန္ဒခံယူပွဲလုပ်ပေးဖို့စဉ်းစားပါမယ်လို့ပြောကြားခဲ့တဲ့အတွက်ဒေါနက်စ်မြို့အပါအဝင်အရှေ့ဘက်ပိုင်းကဆန္ဒပြသူတွေအားတက်သွားခဲ့ပါတယ်။လူမှုဆန္ဒခံယူပွဲလုပ်ကိုလုပ်ရမယ်လို့စင်မြင့်တက်ဟောပြောသူတွေကတောင်းဆိုနေကြချိန်မှာလူလူထဲမှာလည်းရုရှားကွာလို့အော်ပြီးဩဘာပေးသူတွေရှိနေပါတယ်။ဒါပေမဲ့အဲ့ဒီဆန္ဒပြသူတွေထဲမှာလည်းပဲကိုယ်လည်းလူမှုဆန္ဒခံယူပွဲလုပ်ဖို့လိုရဲကျွန်တော်ကတော့ရုရှားနိုင်ငံဘက်ပူးပေါင်းနေတယ်လို့ဆန္ဒပြသူပထမတစ်ယောက်ကပြောဝင်မယ
်ဟောတဝပီယဝိခမေဘူဂျီ
ဒီယာတယောက်ကတော့ယူကရိန်းနိုင်ငံထဲမှာပဲနေနေတယ်ဒါပေမဲ့ဗဟိုနဲ့အနောက်ဘက်ကအာဏာပိုင်တွေနဲ့တီးခြားဖြစ်တဲ့ကိုပိုင်အုပ်ချုပ်ရေးကိုလိုလားတယ်လို့ဆိုတာ အခြေအနေကတော့ပြင်းပါပါလေ။အဲဒီထဲကခန့်ငင်ငယ်ဆန္ဒပြသမားတွေကိုရိုက်နှက်ပြီးဆွဲထုတ်သွားတာကိုလည်း VOA ကမြင်တွေ့ခဲ့ရပါတယ်။လက်နက်ကင်ဆန္ဒပြခွဲထွက်ရေးလှုပ်ရှားမှုတွေကိုနှိမ်နင်းမယ်လို့ယာစသန်ပေးထားခဲ့တာနှစ်ကြိမ်ရှိခဲ့ပေမဲ့အစိုးရလုံခြုံရေးတပ်ဖွဲ့တွေအနေနဲ့လက်တွေ့မှာဘာမှမလုပ်နိုင်ခဲ့တာမို့ဆန္ဒပြသူတွေပိုအထင်ကြီးလာပြီးအစိုးရရုံးတွေကိုပိုပြီးသိမ်းပိုက်လာနေပါတယ်။ဒီနေ့လက်ရှိအခြေအနေအရကတော့ယူကရိန်းအရှေ့ဘက်ပိုင်းမှာဗဟိုအစိုးရရဲ့ထိန်းချုပ်မှုအားပြော့လာနေပြီဖြစ်ပါတယ်ခင်ဗျာ။
ဥတန်းလွင်ထွန်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အင်္ဂါနေ့ညပိုင်းအတွက်သတင်းဆောင်မတွေနဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။မကြာခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းအစီအစဉ်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကဏ္ဍနဲ့အတူအင်္ဂါညချမ်းတိုက်ရိုက်လေလံအစီအစဉ်ကိုလည်းဆွေးနွေးကြမှာပါ။အခုကတော့မြမရိုးရအတာတကြံအခါသမယမှာ VOA သောရရှင်များနဲ့မြမပြည်သူပြည်သားအပေါင်းအတွက် VOA မြမပိုင်းအစီအစဉ်ကနေတည်တချင်းလက်ဆောင်ပေးပို့ခြင်းပါတယ်။ရအောင်တည်ဆူထားတဲ့တကြံမှုကိုခန်းစားနာဆင်ကြရအောင်ပါရှင်။ကြံမိုးဖြစ်ပါတယ်ရှင်နှစ်သက်ကိုတကြံအခါတော့အချိန်မှာမြန်မာပြည်သူပြည်သားအပေါင်းနဲ့ VOA သောတာရှင်များချက်တည်မင်္ဂလာဖျာဖျာနဲ့ပြည်စုံတော်မူကြပါစေလို့ VOA ကဆန္ဒမွန်ပြုအပ်ပါတယ်ရှင
် VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်၁၂နာရီကနေနေခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
ကလညာချမ်းမတော်ရရှင်များရှင်တော်ရရှင်တို့ခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့အင်ကာနီညာပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လိုင်းဒိုမီတာ24 25 32တို့ကနေထုတ်လွှင့်ပေးနေတာပါ။မကြခင်မှာတော့အင်ကာနီညာပိုင်းဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုဆွေးနွေးကြတော့မှာပါ။ဒီမတိုင်ခင်တော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာအစီအစဉ်ကိုအရင်ဆုံးထုတ်လွှင့်ပေးပါမယ်ရှင်။ခရိုင်းမီးယားဒေသကိုပိုင်တဲ့အဖြစ်သိမ့်ပိုက်လိုက်တယ်လို့ပဲအခုလဲအရှိတ်ဘက်ယူကရိန်းဒေသမှာရုရှားအစိုးရကအလားတူလှုပ်ဆောင်နေတယ်ဆိုတာထင်ရှားကြောင်းအမေရိကန်အစိုးရကပြောပါတယ်တကယ်လို့ရုရှားအစိုးရအနေနဲ့ယူကရိန်းအချုပ်အခြာအာဏာကိုနောက်ထပ်ထိပါဖို့လှုပ်လာမယ်ဆိုရင်တော့အမေရိကန်အစိုးရအနေနဲ့ပိတ်ဆို့အရေးယူမှုအသစ်တွေနဲ့တုံ့ပြန်ဖို့ပြင်ဆင်ထားတယ်လို့ဆိုပါတယ် VOA သတင်းထောက်မိုက်ကယ်ဘိုးမင်းရဲ့သတင်းကိုဦးတန်းလင်ထွန်းကဒီသတင်းပတ်ရဲ့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာအစီအစဉ်ဖြစ်တင်ဆက်ထားပါတယ်ရှင်
ကိုပိုင်အုပ်ချုပ်ရေးတောင်းဆိုပြီးဆန္ဒပြပွဲတွေဖြစ်နေတဲ့ယူကရိန်းအရှေ့ဘက်ဒေသမှာယူကရိန်းအထူးတပ်ဖွဲ့တွေနဲ့ရုရှားလိုလားသူဆန္ဒပြလက်နက်ကိုင်တွေအကြားတိုက်ပွဲတွေဖြစ်နေတာပ
ါ
ဒီယူကရိန်းရှေ့တောင်ဘက်ဒေသမှာလူလူဆန္ဒခံယူပွဲတစ်ခုလုပ်ဖို့တောင်းဆိုပါတယ်ဒါဟာယူကရိန်းနိုင်ငံသားတွေအားလုံးရဲ့အတန်ကိုကြားရဖို့အတွက်အမြင့်မားဆုံးဒီမိုကရေစီရည်တရဖြစ်တယ်လို့ရုရှားလိုလားသူဆန္ဒပြသမားတစ်ယောက်ကပြောသွားတာပါ Palm Sunday လို့ခေါ်တဲ့ရက်မြတ်တနင်္ဂနွေနေ့ကတော့ Kiev မြို့တော်မှာခရီးရန်တွေစုဝေးပြီးငြိမ်းချမ်းရေးဆုတောင်းပွဲတစ်ခုလုပ်ခဲ့ပါတယ်ယူကရိန်းနိုင်ငံကွဲထွက်မသွားသင့်ပါဘူး။ဖျားသခင်ရဲ့အလိုတော်အတိုင်းယူကရိန်းအရှိနဲ့အနောက်ပေါင်းစည်းနေတာပဲမြင်နေပါတယ်လို့စစ်တောင်းပွဲမှာပါခဲ့တဲ့ Kiev မြို့ကန်တူကပြောသွားပါတယ်။ရုရှားအရာရှိတွေကတော့ယူကရိန်းနယ်မြေတွေကိုသိမ်းယူဖို့ဆန္ဒမရှိဘူးလို့အခိုင်အမာဆိုပါတယ်။ဒါပေမဲ့လည်းအဲ့ဒီမှာတိုးပွားပြီးဖြစ်နေတဲ့ဆန္ဒပြမှုတွေရဲ့နောက်ွယ်မှာရုရှားအစိုးရရဲ့လက်ချက်ပါဝင်နေတယ်လို့အမေရိကန်အစိုးရကယူဆပါတယ်။ABC ရုံးမြင့်တန်ကြား This Week အစီအစဉ်မှာကုလသမဂ္ဂဆိုင်ရာအမေရိကန်တန်မတ်ကြီးဆမန်သာပါဝါက
စုပ်ဖြစ်နေရတွေကိုကြည့်လိုက်ရင်ခရိုင်းမီးယားမှာလိုပဲစူပူဆန္ဒပြမှုတွေဖြစ်အောင်လို့စနစ်တကျနဲ့စီစဉ်လုပ်နေတယ်ဆိုတာအထင်ရှားဖြစ်ပါတယ်။ဒါဟာလူမှုအကြမ်းကတကယ့်အတန်တွေမဟုတ်ပါဘူး
။အမေရိကန်လွှတ်တော်တွေမှာလည်းအခုလိုအရှိတ်အဝါယူကရိန်းပြဿနာတွေတိုးမလာခင်ကတည်းကခရိုင်းမီးယားမှာရုရှားနယ်မြေချဲ့ထွင်မှုနဲ့ပတ်သက်ပြီးအမေရိကန်နဲ့ဥရောပကပိုပြီးပြင်းထန်တဲ့အရေးယူမှုတွေလုပ်ဖို့တောင်းဆိုတာတွေရှိခဲ့ပါတယ်။Republican အထက်လွှတ်တော်အမတ် Dan Coats က
ရုရှားသမ္မတပူတင်ဟာပထမတစ်ကြိမ်အခြေကြီးဝါမျိုးပြီးတာတော့အားမရနိုင်သေးပဲနောက်ထပ်ပြင်ဆင်နေပြန်ပြီဆိုတာလက်တလောစိုးရိမ်စရာတွေ့နေရပါတယ်အမေရိကန်နဲ့အထူးသဖြင့်ဥရောပမဟာမိတ်တွေဘက်ကချီတီရဲ့ရောက်အရေးမယူနိုင်ခဲ့တာကြောင့်နောက်တစ်ခါထပ်ပြီးကျူးလွန်ရင်လည်းပြဿနာမရှိဘူးလို့သမ္မတပူတင်ကိုမြှောက်ပေးနေတဲ့ပုံဖြစ်နေပါတယ်
ဒီအချက်ကိုတော့ကုလသမဂ္ဂဆိုင်ရာအမေရိကန်တန်မတ်ကြီးကသဘောမတူပါဘူ
း The Russian stock market is depreciating. ဒီလိုပိတ်ဆို့မှုတွေကြောင့် Russia stock share ဈေးကွက်20ရာခိုင်နှုန်းကျဆင်းသွားခဲ့ပါပြီ။ယင်းနည်းမြုပ်နှံမှုတွေကလည်းထွက်ကုန်ပါတယ်။ Russia နိုင်ငံဘာဆက်လုံးမလဲဆိုတာပေါ်မှာမူတည်ပြီးတော့စွမ်းအင်ကဏ္ဍ၊ဗန္နာယင်းနဲ့တက်တူရင်းကဏ္ဍတွေမှာပါပိတ်ဆို့အရေးယူမှုတွေထပ်လုပ်ဖို့အသင့်ပြင်ထားတယ်လို့သမ္မတအိုဘားမားကပြောထားပြီးပါပြီ
။ Ukraine ရှေ့ပိုင်းကိုထိန်းချုပ်ဖို့ Russia ကကြိုးစားနေတယ်လို့ရောအသေးချာပြောနိုင်ရဲ့လားလို့မေးမြန်းချက်ကတော့တမ်မတ်ကြီးစမန်သာပါဝဲကမော်စကိုရဲ့လုပ်ရက်တွေကိုကြည့်ရင်အတိုင်းသားမြင်နိုင်ပါတယ်လို့ပဲဖြေချသွားခဲ့ပါတယ်။ရုရှားဘက်ကတော့ငြင်းဆူနေသေးပါခင်ဗျာ
။ဒီတောင်းထွန်းစီစဉ်တင်ဆက်ခဲ့တဲ့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။အခုကတော့သောရရှင်တို့စောင့်မျှော်နေကြတဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ရဲ့အလှည့်ကိုရောက်ပါပြီ။ကိုဇော်ဝင်းထိုင်ကစီစဉ်ပြီးထုတ်လုပ်သူကတော့မတ်စုမွန်ဖြစ်ပါတယ်ရှင
်။မင်္ဂလာပါခင်ဗျာ။ဒီဓာတ်ရိုက်လေးလိုင်းအစီအစဉ်ကကြိုဆိုပါတယ်။ဒီကနေ့ဆွေးနွေးကြမယ့်အကြောင်းအရာကတော့အခုနှစ်တကြံဟောဇနာကအစကြည့်ပြီးဆွေးနွေးတယ်လို့ပဲပြောရမှာပါ။ဒီနှစ်တကြံဟောဇနာမှာဒီမြန်မာနိုင်ငံမှာအောက်ဂုလမကုံငင်းငင်းရမယ်လို့ဆိုထားတာကြောင့်ဒီဟောဇဒန်ရဲ့အလားအလာဘလောက်ထိများတာသွားမလဲဆိုတာနဲ့နောက်ဒီနှစ်တကြံမှာကျွန်တော်တို့2014ခုနှစ်အင်္ဂလိပ်တက်ကြီးပေါ့လေ2014ခုနှစ်အတာတကြံရဲ့ လှုပ်ရှားမှုတွေအကြောင်းကျွန်တော်တို့ခြုံငုံသုံးသပ်ကြည့်ကြဖို့ပဲဖြစ်ပါတယ်ဒီကနေ့ဆွေးနွေးဖို့အတွက်ဖိတ်ခေါ်ထားတဲ့သူတွေကတော့မြန်မာနိုင်ငံမှာတကြံစာတွေနှစ်စင်ထွက်တဲ့အထက်ချိုတင်ဟော့ကင်းတွေပါတာကြောင့်ဒီတကြံစာတွေကိုရေးသားတဲ့ပုဂ္ဂိုလ်ကိုယ်တိုင်ကိုကျွန်တော်ဖိတ်ခေါ်ထားပါတယ်ဆိုတော့ဒါအတပြင်ဒီငင်းချမ်းရေးလှုပ်ရှားနေတဲ့ကိုနေဖုံးလန့်တဲ့ဒီတကြံစာတွေအပေါ်ကိုဘလို့ယူဆတွေရှိတယ်ဆိုတော့ကိုပြန်လဲဆွေးနွေးပေးမဲ့ပုဂ္ဂိုလ်တွေကိုလည်းကျွန်တော်ဖိတ်ခေါ်ထားတာဖြစ်ပါတယ်ဆိုတော့ပထမဆုံးတော့ကျွန်တော်တကြံစာနဲ့ပတ်သက်ပြီးတော့တကြံစာတွေဘလို့ဖြစ်တယ်ဘာကြောင့်ရေးကြတယ်ဆိုတာလေးကိုနည်းနည်းလေးရှင်းပြပေးဖို့အတွက်ကျွန်တော်ဆရာဦးအောင်ပိုင်ကိုလေလိုင်းပေါ်ဖိတ်ခေါ်ချင်ပါတယ်ဆရာဦးအောင်ပိုင်ဟာဘေးရင်လက္ခဏာဆရာဖြစ်တဲ့အပြင်ဒီဇန်စာတွေကိုကိုယ်တိုင်ရေးနေသူဖြစ်ပါတယ်ဆရာဦးအောင်ပိုင်ကြားပါလားခင်ဗျာ
ကြားပါတယ်ခင်ဗျာ
ဟုတ်ကဲ့
ဆရာဦးအောင်ပိုင်မင်းကျင်တာရှိတယ်မေးပါဆရာ
ဟုတ်ကဲ့ဆရာဦးအောင်ပိုင်ဟိုဒီဇန်စာကိုရေးတယ်ဆိုတာကဘယ်လိုရည်ရွယ်ချက်နဲ့ရေးတာလဲဆိုတာလေးကိုအချင်းချင်းလေးပေါ့ဗျာဟိုတော်ရရှိနေနားလည်အောင်ခတ်တူတူလေးပြောပြပါလား
အဓိကကတော့ဗျာတစ်နှစ်တစ်နှစ်အတွက်ကြိုတင်ပြီးတော့တိုင်းပြည်ရဲ့စီးပွားရေးအနေထားလူမှုရေးအနေထားမိုးလေဝသအနေထားကုန်သင်းလုံးအနေထားတွေကိုအများနားလည်နိုင်မဲ့သကလုံးတွေနဲ့ရေးသားပြီးတော့ထုတ်ဝေဖြန့်ပြတာဖြစ်ပါတယ်ဗျာ
ဟုတ်ကဲ့ခင်ဗျဆိုတော့ကျွန်တော်တို့ထူးထူးခြားခြားကြားမိတာကတကြံစာဆိုတာအခုဒီနေ့ရေးတဲ့တကြံစာတွေထဲမှာပေါ့လေတကြံစာအများသောအပြင်စိုးစိုးကဟိုဦးဆရာဦးအောင်ပိုင်ပြောသလိုပဲဟိုရှင်းနှစ်အတွက်ကြိုတင်ဟော့ကင်းလိုမျိုးဖြစ်နေတော့ဒီနှစ်တကြံစာမှာထူးထူးခြားခြားကျွန်တော်တို့သတိထားမိတာကငင်းချမ်းရေးတန်းပြီနိုင်ငံရေးအခြေအနေနဲ့ပတ်သက်ပြီးငင်းချမ်းရေးအလားအလာတွေကိုခံမှန်းဟိုတွက်ချက်ပြောဆိုထားတာရှိတော့အဲ့ဒီအပေါ်မှာရောဘလို့တွက်ချက်မိကြတာဘလို့တွက်ပြီးတော့များရေးကြတာပါလဲ
အဓိကတော့ဗျာဗမာပြည်ရဲ့လွတ်လပ်ရေးဇာတာရဲ့နောက်တစ်ခါကသမရကြီးရဲ့ကံကြမ္မာရဲ့ကိုကြည့်တာရဲ့နောက်ဗမာကြီးပိုင်တဲ့တရားဒီပေါ်မှာစနေနဲ့ရာဦးရောက်နေတယ်ဗျာအဲ့ဒီစနေကျော်ကဗမာပြည်လွတ်လပ်ရေးရတဲ့အချိန်တုန်းကလက်ကဈေးစာလက်ဗျာလက်ရဲ့နှစ်တန်ကိုစနေရောက်တဲ့အချိန်မှာစနေကနောက်ပြန်သွားနေပါတယ်အဲ့ဒါကြောင့်ငင်းငယ်ကြီးအလားလာအနေနဲ့အရန်ကိုကောင်းနိုင်မယ်60ရာခိုင်နှုန်းကတော့ရနိုင်လိမ့်မယ်လို့တွက်ဆပြီးတော့ကျွန်တော်တို့ကဟောရတာဖြစ်ပါတယ
်ဟုတ်ကဲ့အချိန်အတိုင
်းပါပဲဆရာ
ဟုတ်ကဲ့အချိန်အတိုင်းဒါရရောဆရာတို့ခမန်းထားတာဩဂုတ်လဆိုတာဟုတ်ပါလားဆရာဘယ်လိုမျိုးခမန်းထားတာရှိပါလဲ
အာစနေကျော်အခုလာမယ့်ဇွန်လလောက်ဆိုပုံမှန်သွားပါလိမ့်မယ်ဆရာတော်ပရိယလည်းဗမာကြီးဈေးစာလက်ရဲ့နှစ်တန်ကိုကိုယ်ရံဘာဘာဖြစ်တဲ့ကရကရာတီကနေပြီးတော့လှမ်းမြင်တာကိုဖြစ်တဲ့အတွက်ငញ្ញမ်းရေးဘာဝငញ្ញမ်းရေးဥစ္စာအောက်ကလနောက်ကြဆုံးစက်တမ15ရက်မတိုင်ခင်အတွက်မှာငញ្ញမ်းရေးသဘောထားတွေအားလုံးပြည်လည်းမှုရလိမ့်မယ်လို့တွက်ဆထားပါတယ်။ယာ
ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ကျေးဇူးတင်ပါတယ်။ဆိုတော့ဆရာဦးအောင်ပိုင်လေးလိုင်းပေါ်မှာခဏနေပေးပါဦးမြာ။ဆိုတော့ကျွန်တော်အခုဆက်ပြီးတော့1962ခုနှစ်တကတ္တចောင်းသားဟောင်းဦးကျော်လင်းကိုကျွန်တော်လေးလိုင်းပေါ်ဖိတ်ခေါ်ခြင်းပါတယ်ခင်ဗျာ
။
ဟုတ်ကဲ့ဦးကျော်လင်းဆွေးနွေးပါအောင်ခင်ဗျာဦးကျော်လင်းရဲ့အမြင်ကရောဘယ်လိုရှိလဲတကြံစာငင်းငယ်ရေးအလားအလား
ဟုတ်ကဲ့အခုတကြံစာကတော့သူကသူ့ရဲ့အဲကျွန်တော်တို့ရှင်မြတ်မဆက်ကြည့်နေပါလို့လာတယ်ဒါပေမဲ့ဗမာပြည်ရဲ့လက်ရှိအခြေအနေကတော့ဒီကျွန်တော်တို့ငင်းငယ်ရေးဆိုတာကနိုင်ငံရေးပြဿနာတွေပြည်လေတော့မှဒီလက်နဲ့မတိုက်တဲ့ငင်းငယ်ရေးအချင်းတူရမှာနိုင်ငံရေးပြဿနာတွေမပြည်လည်ရင်ဒီခဏရတဲ့ငင်းငယ်ကြီးပဲဖြစ်သွားမယ်ဘာလို့ကပြန်ပြက်ပါလဲဒီနိုင်ငံရေးပြဿနာဆိုတာကအခြေခံနိုင်ငံရေးလူခွင့်ရေးတွေဘုံတော့မှမြန်မာနိုင်ငံကိုတော့မပေးနိုင်တဲ့ခါကြတော့ကျွန်တော်တို့62ခုနှစ်ကကျွန်တော်တို့အင်္ဂလိပ်ကျူတာဖြစ်တဲ့ယူချင်းတိုက်ကျွန်တော်ဒေါက်တာဆန်းကိုယူဖို့စကွယ်လွန်သွားပါပြီသူပြောတဲ့စကားတိုင်းဆိုရင်ပမာတိမျိုးဒီမိုကရေစီလူရင်းရမှငင်းငယ်ရပြည်နယ်ရောပြည်မရောရမှာပဲဆိုတော့စကားကိုကျွန်တော်ပြန်ပြီးတော့ကောင်းတဲ့ဝင်နေတဲ့အတွက်ကြောင့်အခုတပြေလုံးလူအခြေခံခွင့်ရေးရတယ်မမရမရလေဒီမိုကရေစီကောင်းတဲ့ပန်းဖြစ်တဲ့လူခွေးတွေပြောင်းနေတဲ့အတွက်ကြောင့်ကျွန်တော်တို့ငင်းငယ်ရေးဟာနိုင်ငံရေးပြဿနာမပြေတယ်မချင်းဒီငင်းငယ်ရေးဟာတကယ်ကင်ခဏတစ်ခုရထားကလွယ်လို့ဘလို့မှဒီလူတွေရဲ့အခြေခံလူခွေးတွေဆုံးရှုံးနေပြန်လည်ပြီးတော့မငင်းချမ်းတဲ့ဘဝရောက်ဖို့အလားအလာတွေတွေ့နေရလို့ဒါကြောင့်အလားဝေးပါတယ်လို့ယူဆပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာဦးကျော်လင်းကတော့ဒါလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေကိုလက်တွေ့ကြကြကြည့်ပြီးတော့ဒါသုံးသပ်တာပေါ့နော်ဟုတ်ကဲ့ဆိုတော့အခုကျွန်တော်ဆက်ပြီးတော့ဒီဟာနဲ့အလားတရံတူတူသောရရှင်တူကနေပြီးတော့ဟိုစာနဲ့ရေးပြီးတော့ပါဝင်ဆွေးနွေးထားတာကိုလည်းကျွန်တော်တို့ဖတ်ပြခြင်းမှာတင်ကြီးတိုက်ဖတ်ပြပေးပါအောင်ခင်ဗျ
ဟုတ်ကဲ့ပါရှင်သူရေးထားတာကတော့စစ်မှန်သောငိမ့်ချမ်းရေးကတော့ရွှေပြည်တော်မြို့တိုင်းဝေးပါချောင်းအတူအယောင်ငိမ့်ချမ်းရေးတွေသာတွေ့နေရပါချောင်းတစ်ကရင်လက်နက်ကင်တွေနဲ့ကရင်လူမျိုးတွေကိုလူမျိုးတုံးစစ်ဆင်နေချိန်မှာကချင်ကြီးကိုငိမ့်ချမ်းရေးရယူထားတာတွေ့ရပါတယ်အခုတခါကြတော့ကချင်ကြီးကိုအကြီးအကျယ်ခါကြီးရဲ့ကြီးမြန်မာနှစ်သက်9ချိန်တောင်မရှောင်ပဲထိုးစစ်ဆင်နေတဲ့အချိန်မှာကချင်ကြီးကိုကြောသက်လေးပြေးထိုးနေပါဗါး နှစ်တစုကိုပုံစံတစ်မျိုးနဲ့ငွေကအခွင့်အရေးတွေဘုံဘောလောပေးပြီးတစ်ဖက်သားအပေါ်စည်းကနေပြီးတော့2008ဥပဒေနဲ့ဒုတာဝန်အရေးသုံးပါးကိုအတင်းခေါ်ခေါင်းညှိခိုင်းနိုင်ငံရေးကိုနောက်မှဆွေးနွေးအပြစ်အရင်ရက်တနိုင်ငံလုံးစစ်တပ်နဲ့ရဲကလွဲလို့ဘဲအဖွဲ့အစည်းမှလက်နက်မကန်ရဆိုတဲ့တစ်ချက်လို့အမိန့်သုံးငင်းချမ်းရေးအတွက်ဒေသအမျိုးမျိုးပုံစံအမျိုးမျိုးနဲ့ရှိနေကြတဲ့လက်နက်ကိုင်အဖွဲ့တွေအားလုံးအပေါ် MPC ကနေပြီးတော့တပြေးညီတတ်မှတ်ထားတဲ့မူပေါင်းဥပဒေပုံသေးမရှိဘဲအဖွဲ့ကြီးရင်ကြီးသလိုငယ်ရင်ငယ်သလိုတမရရဲ့ကိုယ်စားလှယ်ဝင်ကြီးဦးအောင်မင်းအဖွဲ့ကဒီကွေဒီတက်နဲ့လှော်ဟိုကွေဟိုတက်နဲ့လှော်တဖက်ရန်သူရဲ့အထူအပအပေါ်ကြည့်ပြီးမိစဉ်ကြည့်ကသွားတဲ့ငင်းချမ်းရည်လန်းစင်ဟာတပြည်လုံးအတိုင်းအတာအရဖြစ်နိုင်ပါမလား။တကြံစာရီဟာဥနေဝင်လက်ထက်ကလေးကချုပ်ကင်မှုအောက်မှာထုတ်ဝေလာခဲ့တာမို့ဒီဟော့ချက်အပေါ်မှာအယုံအကြည်မရှိပါ။လက်တွေ့ဖြစ်ပေါ်နေတဲ့နိုင်ငံရေးအခင်းအကျင်းအရာပြည်ရင်းငင်းချမ်းရည်ဟာနိုင်ငံတကာစင်မြက်အပေါ်မှာအပြည့်အပြင်ကပြရမယ့်ဇက်ကွက်တစ်ကွက်ဖြစ်နေလို့အတင်းမဖြစ်ဖြစ်အောင်ဇက်တိုက်ပြီးကနေတာပဲလို့မြင်ပါတယ်။အချုပ်အရာပြောရရင်တိုင်းပြည်နဲ့တိုင်းရင်းသားလူမျိုးစုတွေအားလုံးအပေါ်စစ်မှန်တဲ့စေတနာအစိုးရမှမရှိသေးသမျှကာလပတ်လုံးငင်းချမ်းရေးဆိုတာမဖြစ်လာနိုင်ပါလို့ရေးထားပါတယ်ကိုဇော်ဝင်းလှိုင်ရေ
ဟုတ်ကဲ့ခင်ဗျဒါကတော့ကပ္ပတိန်ဆော့ပက်ထရစ်ဆိုတဲ့သူကရေးသားပေးပို့ထားတာဖြစ်ပါတယ်ကရင်တိုင်းရင်းသားနဲ့တူပါတယ်ဆိုတော့အခုကျွန်တော်ဆရာအောင်ပိုင်ကိုလေလိုက်မော်ကိုပြန်ပြီးတော့ဖိတ်ခေါ်ချင်ပါတယ်ခင်ဗျဆရာအောင်ပိုင်ကြားပါလားခင်ဗျ
ကြားပါရခင်ဗျမေးပါခင်
ဗျဟုတ်ကဲ့ဆရာကြီးဆိုတော့အခုဒီမှာလဲဟိုတော်ရရှင်ကဆရာကိုကျွန်တော်ကဟိုတမင်တက်တက်ခေါ်ပြီးတော့များဒီဟိုဘာဝေဖန်ခိုင်းခံရတယ်လို့များဖြစ်နေမှာလဲဆိုတာဆိုပါတယ်ဒါပေမဲ့
မဖြစ်ပါဘူးကြာရဲ့ဒါသဘောထားဆန္ဒဆိုတာလမ်းကျောပိုင်ခွင့်ရှိရလေ
ဟုတ်ကဲ့ဟုတ်ကဲ့ဆရာကျေးဇူးတင်ပါတယ်ဟုတ်ကဲ့ဆိုတော့အခုလိုမျိုးပြောလာကြတော့ဆရာတို့ကလည်းအခုဟာဒါခမန်းဒီဒကြန်စာဆိုတာလဲဒါချိုတင်ခမန်းပြီးတော့ထုတ်တာဆိုတော့ဒါအတိအကျဖြစ်မယ်လို့လဲဆရာတို့ကဆိုလိုတာမဟုတ်ဘူးအဲ့ဒီသဘောလားဆရာဘက်ကလည်းပြန်ပြီးတော့ခြေပါခွင့်ကျွန်တော်ပေးတာပါ
ဘောဘောလက်ကမှာလေဒါ तू อ่ะ तू ရဲ့လုံချမ်းမှုနေသားရမယုံကြည်တာလေဗျာအဲ့ဒါဟိုတော့ကျွန်တော်တို့ကလက်ခံရမှာလေကျွန်တော်တို့ကလည်းနှက်ဘေးရင်ကိုယုံတာဖြစ်တဲ့အတွက်တော့ကျွန်တော်တို့ကလည်းဒါဖြစ်မယ်လို့ကိုယုံကြည်လို့ကိုထည့်ရေးတာဟုတ်ဗျာအဲ့တော့ကျွန်တော်ဘက်ကခြေပါခွင့်ရှိတာကတော့ကိုဘက်ကကြည့်တော့လက်ပေါ်ဗျာသူဘက်ကကြည့်တော့လက်ခုံးမိုးကဘယ်မှန်လဲလို့ပြောမယ်ဆိုရင်တော့ကျွန်တော်နှက်ဘေးရင်ကျွန်တော်ယုံတယ် तू ကလည်းနိုင်ငံရေးအမြင်ရ तू ဖြေတဲ့အတွက် तू မှန်တယ်လို့ तू ပြောမှာလေအဲ့တော့အချိန်ကအဖြေပေးပါလိမ့်မယ်ဥစ္စာဝင်းညွှန်
ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ကျေးဇူးတင်ပါတယ်ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ဆိုတော့အခုဟိုဆရာလေးအခုလေလိုက်မော်ဆက်နေပြပါဦးခင်ဗျာဆိုတော့ကျွန်တော်အခုလေလိုက်မော်ဆက်ပြီးတော့ကိုနေဖုံးလက်ကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာအခုတကြံအတွင်းမှာပန်းစကားလှူရှာမှုငင်းငယ်ရေးလှူရှာမှုတွေလှူဆောင်နေတဲ့ကိုနေဖုံးလက်ရှိပါလားခင်ဗျာ
ဟုတ်ကဲ့ရှိပါတယ
်ဟုတ်ကဲ့ကိုနေဖုံးလက်ရေစုအခုပြောနေကြတာအခုကိုထင်းမိုးလာလည်းကြားခဲ့တဲ့အတိုင်းပဲတကြံစာလည်းတကြံစာလေးရောက်ငင်းငယ်ရမယ်သူတို့ခမပြောဆိုနေတာရှိတယ်အဲဒီနိုင်ငံရေးမြန်မာနိုင်ငံရေးကိုလက်တွေ့ကြကြလေ့လာပြီးတော့လေ့လာနေတဲ့သူတွေကလည်းဒီလိုအချက်လက်တွေရရှိနေသေးတဲ့အတွက်ပြည်စုံနဲ့ငင်းငယ်ရေးမှာရနိုင်ပါမလားအလုံးစုံပါဝင်နိုင်တဲ့ဟိုပေါ့ငင်းငယ်ရေးအစ်စ်မှာရနိုင်ပါမလားဆိုတဲ့မိကုန်းတွေကလည်းထုတ်နေကြတယ်ပေါ့လေဆိုတော့ကိုနေဖုံးလက်တို့ကလည်းအခုဒီကြံအတွက်မှာငင်းငယ်ရေးလှုပ်ရှားမှုလေးတစ်ခုကိုလုပ်နေတဲ့အထူးသဖြင့်လူငယ်တွေကြားမှာပေါ့နော်ဆိုတော့အဲ့ဒါလေးကလည်းဘယ်လိုပုံစံမျိုးနဲ့လုပ်နေရလဲဘယ်လိုရွေချက်ရှိသလဲဆိုတာလေးပြောပါဦး
ကျွန်တော်တို့ယုံကြည်တာတော့ဒါဒီအကျိုးတရားတစ်ခုလိုချင်အဲ့အကျိုးတရားအတွက်ဖြစ်နိုင်မဲ့အကြောင်းတရားတွေဖန်တီးဖို့လိုရပါတော့။အဲ့တော့ကျွန်တော်တို့ကငင်းငင်းလိုချင်လဲဆိုရင်တော့ငင်းငင်းရအောင်ဘယ်သူတွေပါလုပ်နေလဲဆိုတဲ့ဟာအရင်အရေးကြီးတယ်လို့ကျွန်တော်ထင်တယ်လေ။အဲ့တော့ကျွန်တော်တို့ဒီလှူရှားမှုအပိုင်းမှာတော့ကျွန်တော်တို့လူငယ်တွေဘက်ကတော့ဒီပန်းစကားဆိုတဲ့လှူရှားမှုလေးကိုလုပ်ဖြစ်တာပါတော့။အဓိကကတော့ဒီအမုန်းပေါ်တဲ့စကားတွေနောက်ပြီးတော့လူအဖွဲ့အစည်းကိုအန္တရာယ်ဖြစ်စေတဲ့စကားတွေပေါ့နော်။အထူးသဖြင့်တော့ဒီလူအဖွဲ့အစည်းကိုမငြိမ်းချမ်းအောင်လုပ်နေတဲ့စကားတွေပေါ့ဗျာ။အဲ့အဲ့ဒီဟာတွေကိုကျွန်တော်တို့ကလူငယ်အနေနဲ့စန့်ကျင်တဲ့အနေနဲ့ကျွန်တော်တို့ကစံတော်ကတော့လှူရှားမှုလေးကိုလုပ်ဖြစ်တာပေါ့အဲ့တော့ဒီကြံအတွင်းမှာတော့ကျွန်တော်တို့အကြအတက်သုံးရပါတော့ကျွန်တော်တို့ဒီ stick ကလူသားချင်းချင်းအမုန်းမပွားဘူးငါတို့နှုတ်ကိုစောင့်ကြည့်လို့ဆိုတော့စာသားလေးရေးထားတဲ့ stick ကလေးပေါ့နော်အဲ့ stick ကလေးကျွန်တော်တို့ချန်တယ်ကျွန်တော်တို့ဝေရပြီးတဲ့အခါမှာအဲ့ဗနိုင်းလေးကိုကျွန်တော်တို့ဒီကျွန်တော်တို့ကားတွေမှာလည်းချိန်ပြီးတွားတယ်လို့အခြားကားတွေကိုလည်းကျွန်တော်တို့ကမြေတားရက်ခံပြီးတော့သူတို့စိတ်ဝင်စားတယ်ဆိုရင်ကျွန်တော်တို့အဲ့ကားတွေပေါ်မှာဗနိုင်းလေးလိုက်ချိန်ပြရပါတော့။ဒီအခါမှာဒီနစ်ဆန်တရားနေကြရင်လည်းကျွန်တော်တို့ဒီဖျားမှာရွှေဘုံဖျားမှာပေါ့နော်မနက်၈နာရီအောင်၁၀နာရီအထိကျွန်တော်တို့ဒီတောင်မမုတ်မှာကျွန်တော်တို့ဒီစတေကာလေးဝေဖို့ရှိပါတယ်။ပြီးတဲ့အခါမှာလည်းဒီနောက်ပိုင်းကျရင်လည်းဒီတကြံပြီးရင်လည်းကျွန်တော်တို့ဒီလှူရှားမှုကိုဇက်တိုက်ထုတ်တော့အဓိကတော့ကျွန်တော်တို့လူငယ်နဲ့တိုင်းပြည်ကိုငြိမ်းချမ်းစေချင်တယ်ဗျ။တော့ဘလို့ခွဲခြားမှုတွေပဲဖြစ်ပါတော့လူမျိုးချင်းချင်းခွဲခြားတာဘာသာချင်းချင်းခွဲခြားတာအဲ့လိုမျိုးစစ်ပွဲတွေအဲ့လိုမျိုးတိုက်နေကြတာနောက်ပြီးတော့အဲ့လိုစစ်ပွဲတွေအပြင်မှာတိုက်နေတာမဟုတ်ဘဲနဲ့အဲ့မှာအမုန်းဖောက်တဲ့ဇာတ်တွေကို online ပုံမှာအပြင်မှာအဲ့လိုမျိုးပြောပြီးတော့လူအဖွဲ့တွေကိုငြိမ်းချမ်းအောင်လုပ်နေတဲ့ဟာမျိုးတွေပေါ့နော်။အဲ့ဒီဟာတွေကိုကျွန်တော်တို့ကမဖြစ်စေချင်ဘူး။ဖြစ်စေရအောင်လူငယ်အနေနဲ့တော့အဲ့လိုမျိုးလှုပ်ရှားမှုတွေကိုကျွန်တော်တို့လုပ်နေတာရှိရကြ။အဲ့တော့အဲ့လိုမျိုးသာကျွန်တော်တို့လိုပဲ
အားလုံးကတော့ငြိမ်းချမ်းလိုချင်တဲ့စိတ်ဆန္ဒအသေးအဝါနဲ့ငြိမ်းချမ်းရအောင်ဆိုတဲ့ရည်ရွယ်ချက်နဲ့အလုပ်တွေအများကြီးလုပ်မယ်ဆိုရင်တော့ဒါအဲ့ငြိမ်းချမ်းရေးဆိုတဲ့အကျိုးအရလည်းတခုချက်ကောင်းတက်လာနိုင်တာပေါ့ဗျာ
ဟုတ်ကဲ့ခင်ဗျကိုနေဖုန်းလက်ဆိုတော့အခုကိုနေဖုန်းလက်ကဒီလှုပ်ရှားမှုလေးကိုဟိုရန်ကုန်မြို့အတွင်းမှာဒီဟိုနေရာတော်တော်များများကိုသွားပြီးတော့ဒီမန္တလေးမှာအပါဝင်ပေါ့လှည့်လည်ပြီးတော့ဒီဟာပေါ့စကားလက်ဆင့်ပန်းနေတယ်ဆိုတော့ဒီရန်ကုန်မြို့ရဲ့တကြံအခြေအနေကတော့ဒီနှစ်ဘလို့မြင်ဟိုမြင်ရတယ်လေဗျကိုနေဖုန်းလက်အမြင်အရင်နှစ်တည်းတည်းဆိုင်ပေါ့ဆိုဒီနှစ်မှာကတကြံမတန်ခင်မှာနည်းနည်းလူမျိုးရေးဘာသာရေးရာတင်မာမှုတွေတချို့ရှိခဲ့တယ်အဲ့ဒီပုံမှာအခြေခံပြီးတော့တချို့လဲစိုးရိမ်မှုတွေရှိတယ်အကြမ်းဖက်မှုတွေများဖြစ်မလားဘာညာဆိုပြီးဟိုမနစ်ကလည်းဒီလိုပဲဖြစ်ခဲ့တာတော့ရှိတာပေါ့လေဆိုတော့ဒီနှစ်ကောဒီအချင်းချင်းလူငယ်ချင်းချင်းခိုင်ရန်ဖြစ်ပွားတာအစားအလိုမျိုးတယောက်နဲ့တယောက်မနာလိုမုန်းတီးမှုတွေအဲ့လိုမျိုးတွေရောတွေ့မိသလားဘလို့ကွာခြားမှုရှိလဲမနစ်ကလည်းရှင်းကြည့်မယ်ဆိုရင်
ကျွန်တော်အမြင်တော့လေအခုတိတ်မရှိဘူးပဲလားအခုဒီကျွန်တော်တို့ဒီရန်ကုန်ကျွန်တော်ရန်ကုန်တဝိုက်ကိုရန်ကုန်တဝိုက်ကျွန်တော်သွားနေတဲ့အချိန်မှာဒီအစ္စလမ်ဘာသာဝင်တွေလည်းလိုပဲသွားလာလှူရှားပြီးတော့လုံမဲ့ပျော်နေကြတာပေါ့နော်တကယ်တော့တကြံဆိုတာကဘာသာတစ်ခုရဲ့ပွဲလည်းမဟုတ်ဘူးလူမျိုးတစ်ခုရဲ့ပွဲလည်းမဟုတ်မြန်မာနိုင်ငံသားအားလုံးရဲ့ပွဲပေါ့နော်မြန်မာနှစ်တည်းကူပွဲပေါ့အဲ့ခါကျတော့ဒီဘာသာဝင်ပေါင်းစုံလူမျိုးပေါင်းစုံလိုပဲကြော်ကြပါကြတယ်ဒီလိုမျိုးကြီးလောင်းကြတယ်ဒီပတ်ခံကြတယ်ဒါကအများအားဖြင့်ဒီလိုပဲသွားနေကြတယ်အဲ့တော့အခုကျွန်တော်မြင်သလောက်ကျွန်တော်တွေ့သလောက်တော့ဘာမှအဲ့လိုမျိုးလူငယ်တွေကြားထဲမှာအဲ့မုံတရားကတိတ်မရှိဘူးပေါ့နော်အဲ့တော့မရှိဘူးဆိုရင်လည်းဒါဟိုတိတ်ပြီးမကြီးကျယ်သေးရလည်းဖြစ်နိုင်တာပေါ့နော်ဒါပေမဲ့ဒီနေ့တကြံမှာအဲ့လိုမျိုးလူမျိုးရေးမုံတိမှုတွေဘာပဲမုံတိမှုတွေမဟုတ်ပါနဲ့အခုဒီနေ့တကြံမှာနည်းနည်းပေါက်နေတာဒီကုနာပြောရယ်ဝစားဆင်မှုပေါ့ဗျာအထူးသဖြင့်တော့ဒီအာမန်နာတစ်ခုမှာဒီနိုင်ငံသားသူတွေကိုခေါ်ပြီးတော့ကြားတဲ့အခါမှာအဲ့မှာအဲ့နောက်ရင်ချင်းမှုအရန်ချိုးအရန်ဟိုချိုးပေါက်တယ်ဆိုတဲ့ပုံစံမျိုးနဲ့အဲ့လိုမျိုးဖြစ်တဲ့ဟာအဲ့ဟာကလည်းနည်းနည်းပို့ပြီးတော့ဟော့နေတယ်ဟိုလိုမျိုးခိုင်ရန်ဖြစ်သွားရပါရကျွန်တော်အသိမတွေ့မိဘူးက
ဟုတ်ကဲ့အစိုးဆိုတော့တက်ဆိုင်ရာလူညုံရေးတပ်ဖွဲ့တွေကလည်းဟိုဟောပေါ့တိတိတာတာနေရာယူပြီးတော့လူညုံရေးကိုတာဝန်ယူနေတာတွေရှိသလားတဘောပို့ပြီးတော့ပေါ့နော်ထုခဲ့ပြီးတော့တာဝန်ယူတာရှိသလားတဘောတကြံရေကစားမှလည်းတင်ပါဘူ
းဟုတ်ကဲ့တိတ်ပြီးတော့အဲ့လိုမျိုးကြီးဟိုအရင်တိတာတင်စားလောက်အဲ့လိုမျိုးကြီးလုပ်နေတာမျိုးတွေတော့မတွေ့မိဘူးက
ဟုတ်ကဲ့ဟော
အွန်လိုင်းပေါ်မှာတော့အဲ့လိုမျိုးပေါ့နော်တတင်းလေးပါလေးရတော့တိုးတိုးတက်တက်လေးရောရှိတာပေါ့ယင်းနှစ်ကလည်းအဲ့လိုမျိုးရှိပါတယ်။နောက်အခုလည်းကျွန်တော်တို့ဒီအင်တာနက်ပေါ်မှာတော့အဲ့လိုမျိုးအပြင်မှာအကြမ်းဖက်သမားတွေဝင်လာတယ်လို့ပြောတာမျိုးလေးတော့ရှိတယ်။ဒါပေမဲ့လည်းကျွန်တော်ထင်တယ်ဟိုတီတူတူတို့ကအဲ့ဒီဟာတွေပေါ်မှာသိပြီးတော့စိတ်မရဘူးထင်ပါဒီလိုပဲလောလောလတ်ငြိမ်းချမ်းလိုပဲပြောကြတာပေါ့နော
်။ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ကိုနေဖုန်းလက်ကျေးဇူးပါ။ဟုတ်ကဲ့ကျွန်တော်အခုမန္တလေးကဥပုံကိုဖိတ်ခေါ်ချင်ပါတယ်။ဓာတုဥပုံဓာတုစာရေးဆရာဒီလိုင်းပေါ်ရှိပါလားခင်ဗျာ။
Hello ဆရာရှိပါဆရာရှိပါလေ
ဟုတ်ကဲ့ဥပုံအမြင်လေးကိုလည်းခတ်တူတူကြောလိုရင်းတူရှင်းလေးကြားပေးရစေတကြံအပေါ်အမြင်ငင်းရည်အပေါ်အမြင်လေးခတ်တူတူပေါ့
And တကြံတော့ရွေးရတကြံမဟုတ်တော့ဘူးကွာဟုတ်ကဲ့သူကဟောအိုးမဲ့တုတ်တဲ့တကြံခွဆောင်ခုတ်တဲ့တကြံခေါင်းကဖြိုတဲ့တကြံဖြစ်သွားပြီအဲမန္တလေးရင်ကျင်းမှုဆိုတာလေပျောက်ခွေတဲ့လောက်ဖြစ်သွားပြီပေါ့ကျွန်တော်ကဒီတို့တန်းကဟိုတကြံဆိုတဲ့ခေကြီးကိုရောက်သွားတာပေါ့ဟုတ်အခုနောက်ငင်းငယ်ရင်းနဲ့ပတ်သက်လို့ကတော့အဲအခုဟိုဗီဒီယိုရေအရာငင်းငယ်မယ်ဆိုရင်ငင်းငယ်ဖို့အခင်းချင်းကတော့ကျွန်တော်တက်ပြီပါဒီကနေ့ထိကျွန်တော်တော့လုံးလုံးမမြင်သေးဘူးကြဟုတ်ကဲ့
ဟုတ်ကဲ့
ဟုတ်ကဲ့ဒီဟိုလူရင်းပြောရရင်တော့အဲအတွေ့အကြုံမပြောင်းနိုင်တဲ့လူတွေကျွန်တော်တို့ထိမှဥဆောင်နေသေးသည်ကျွန်တော်ဘာမှငင်းငယ်ဖြစ်လာနိုင်မှာမဟုတ်ဘူးကြကဘာအမြင်မရှိသူတွေခေါင်းဆောင်ဖြစ်နေသေးသည်ကျွန်တော်ကဘာလေးကနိုင်ငံနိုင်ငံတတော်မှမဖြစ်နိုင်ဘူးခင်ဗျဟုတ်ကဲ့ okay ကျွန်တော်တော့ဘီလီကတပိုင်းပေါ့ကျွန်တော်အမြင်ကတော့အငင်းငယ်ရတော့တော်တော်လေးအလန်းဝေဥမယ်လို့ထင်တာပါပဲခင်ဗျာဟုတ်
ကဲ့မူဟာလူပြောင်းမှမူပြောင်းမယ်ဆိုတဲ့သဘောလားဥဖုံးကအ
ဲ့မှန်နေဗျာအမှန်နေဗျာဒီဘောဇံတမတစ်လုံးတွေးခဲ့တဲ့လူဒီနေရာထိုင်ရင်ဒီတဲ့သူဖောက်ခတ်ပြီးတွေးနိုင်ဘူးဗျာဒါလူဟာသူ့အချင်းစရာညလာတာလीဟုတ်ကဲ့သူတို့မှဒီတဲ့မြင်ဟောမြင်မှားတဲ့အမြင်မရှိနိုင်ဘူးဗျာဟိုနိုင်ငံတကာကြောင်းမနေဘူးပဲねလူတွေအားလုံးဘလို့ကုချင်းစားရမလဲဗျာ
ဟုတ်ကဲ့
ဟိုဘော and အမြင်ချင်းမြောင်းတဲ့သူတွေစိတ်ချင်းမြောင်းတဲ့သူတွေလောကကြီးကိုချစ်ချင်ပြီးဘလို့မကြည့်နိုင်ဘူးဗျာအမြင်မချင်းစိတ်မချင်းမို့တဲ့ကဘာကြီးကိုထွက်ကြည့်ဘူးတဲ့သူတွေတိုင်းပြည်မှာဥဆောင်မှုအထူးလိုအပ်တယ်ဗျအဲ့ဒီကာလမြောက်သေးသေးငင်းကြဲရတော့ဖြစ်နိုင်ဘူးအခုကငင်းကြဲမို့ဗျအမိန်နာခံရေးဗ
ျဟုတ်ကဲ့ဟိုဘော
တစ်ဖက်လူရဲ့စကားကိုဟိုအင်အားကြီးတို့စကားကိုနားထောင်ခြင်းဟာဟိုပါပေါ့ကျွန်တော်တို့ငင်းကြမ်းရေးလို့အဲ့လိုပြောလို့မရဘူးဗျငင်းကြမ်းရေးဆိုတာကျွန်တော်နှလုံးသားတွေအပြန်လဲလေးစားမှုပေါ့အခြေခံပြီးတစ်ဖက်လူရဲ့အခွင့်အရေးကိုလက်ခံနိုင်တဲ့အသိဉာဏ်ရှိတဲ့ရှင်ကျေးတဲ့လူအဖွဲ့အစည်းအကြီးတစ်ခုကအုပ်ချုပ်သူတွေမှာရှေ့မှာကိုဖြစ်မှာဗျဟုတ်ကဲ့တနတ်တန်တိတ်ဆိတ်သွားကျွန်တော်ငင်းကြမ်းပါဘူးဗျ
ဟုတ်ကဲ့ဥပုံရေမန္တလေးတကြံလေးကိုလည်းကျွန်တော်ခတ်တရိုလေးမေးချင်ပါတယ်ဥပုံတန်းနေတယ်လားခတ်တရိုလေးဖြစ်ပြပါမန္တလေးတကြံဟာမြန်မာနိုင်ငံမှာဆိုလို့ရှိရင်တကယ်ကိုအစင်လာကြီးမားပြီးတော့မှတကယ်ကိုအားကြဂုံယူစရာတကြံအဖြစ်နဲ့အစင်တစ်ဆက်ရှိလာခဲ့တာအခုဟိုမန္တလေးတကြံဘလို့များပြောင်းလဲမှုတွေဖြစ်ပေါ်လာလို့ဥပုံကစောစောစကားအဆမှာအဲ့လိုပြောတော့ရတာပါမန္တလေးတကြံဆိုတာလည်းတော်တော်ပြောင်းလဲလာပြီဆိုတဲ့ပုံစံမျိုးအ
ဲဘောကျွန်တော်မန္တလေးတကြံကတော့ဒိုးတကြံမရှိတော့ဘူးဗျာဒိုးတို့နဲ့ကလည်းတကြံမရှိတော့ဘူးဗျာ။ထုံးလိုက်တယ်မို့ခစ်ပေါ်တကြံပေါ့ဗျာ။ဒီလိုပဲကျွန်တော်ခစ်ပေါ်တို့ကျွန်တော်တချင်းတွေဖွင့်ပြီးတော့ကကြခုံကြရေပက်ကြ။ဒါဒီအစင်းနဲ့ဖြစ်သွားတယ်ဗျာ။ကျွန်တော်ဒီထိုင်းနိုင်ငံတကြံတရားတော်ကျွန်တော်တို့ပို့ပြီးချစ်စရာကောင်းပြီးပို့ပြီးရင်ကျင်းနေတော့တွေ့နေရတယ်လေ။ online နေပေါ်မှာကျွန်တော်မလေးတကြံကတော့ကျွန်တော်တို့ငွေတော့တကြံမျိုးကျွန်တော်တို့အိမ်မက်မက်တို့တကြံမျိုးမဟုတ်တော့ဗျာ။ဒီရဲ့ဒီပူဆိုးလာမှာပါဗျာ။ဟုတ်ကဲ့စင်မတက်ပြီးကျွန်တော်လွတ်လွတ်လပ်လပ်လှုပ်ချင်ရလှုပ်ခွင့်ရတဲ့ပွဲတံဖြစ်သွားတယ်ဗျာ။
ဟုတ်ကဲ့ဟုတ်ကဲ့
ဒိုးတကြံမဟုတ်တော့ပါဘူးဒိုးဘတ်တကြံဒိုးတကြံစီးတကြံဝါးတကြံမဟုတ်တော့ဘူးဗျာဟုတ်ကဲ့
ဟုတ်ကဲ့
တကြံချက်တော့ပြီဗျာဟုတ်ကဲ့
ဟုတ်ကဲ့ဥပုံကျေးဇူးတင်ပါတယ်ကျွန်တော်အခုတခါမူဆယ်မြို့ကတရုတ်မြန်မာနယ်စပ်မူဆယ်မြို့ကဥဆုမြင့်ကိုလေလိုက်မှဖိတ်ခေါ်ချင်ပါတယ်ဥဆုမြင့်ကလည်းဒီတကြံကိစ္စနဲ့ပတ်သက်ပြီးဝင်ဆွေးနွေးကြတယ်ဆိုတော့လိုရင်းတူရှင်းလေးပဲပြောပြပါလား
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဆောရံပြောတော့ရတယ်လေကြားပါလားဟုတ်ကဲ့ဒီမှာတော့ဝတ်စာပေါ်တော့ကျွန်တော်တို့မြန်မာယူရာယဉ်ကျေးမှုတကြံကို73ရက်နေ့ကပေါ့နော်ဧပြီလ73ရက်နေ့ညနေ3နာရီမှာမူဆယ်ခဲမူဆယ်မြို့မှာအဲ့မြန်မာနှစ်တက်ကူအတားတကြံဖွင့်ပွဲပေါ့အဲ့ဒီအခမ်းအနားကျင်းပပြုလုပ်ခဲ့တယ်အဲ့ဒီနေရာလဲအဲကျွန်တော်ကအခိုက်အတန့်သဘောနဲ့ရောက်ခဲ့တဲ့အချိန်မှာတွေ့ရမြင်ရတာလေးတွေအင်မတန်မှကောင်းလို့ကျွန်တော်အခုလို့ဟာဒီအစီအစဉ်မှာပါဝင်စကားပြောရတာပါအဲဒီခန္ဓာကိုမူဆယ်ခိုင်ဖေအုပ်ဦးစီးမူဥကောင်းမြတ်ဆန်တဲ့ဇနီးတို့ရဲ့ဖိတ်ကြားတဲ့အရာပေါ့နော
်
တရုတ်ပြည်သူရဲ့တရုတ်ပြည်ဘက်ကရွှေလီမျိုးကပါတီအထွေထွေတွေ့ရင်မူမစ္စတာချိုက်ရွှေဟုံနဲ့ရွှေလီမျိုးအငြင်းတန်းဒုတိယမျိုးတော်ဝန်မစ္စတာဟိုတုံချွေဖွေတို့လက်တယောက်အားပေးကြတာကိုတွေ့ကြရပါတယ်။တရုတ်ဧည့်သည်တော်ကြီးတွေနဲ့အတူတရုတ်တိုင်းရင်းသားရှမ်းလူမျိုးများရဲ့ယဉ်ကျေးမှုအစိုးရအဖွဲ့တွေလည်းမြန်မာနှစ်တက်ကူအတားအကျံပွဲတော်ကိုဟိုပါဝင်ဆင်နွှဲပြီးတော့အရင်ဆင်နွှဲကြတာတကယ့်ကိုဟိုသစ္စာအမြင်ဆန်းသစ်စီပါတယ်နော်။ကျော်ကြီးအစီအစဉ်လေးပြီးတော့တကမူဆယ်မျိုးကုံလေကြီးရဲ့အသင်းမှာညက်ခင်းမြင့်မှာပေါ့နော် Grand Dinner နဲ့တော့ခရင်ဦးစင်းမျိုးတို့
ဒီမောင်
နှံကနေပြီးတော့အကန့်ကျွေးမွေးတာတွေတော့အတော်လေးကောင်းပါတယ်နော
်ဟုတ်ကဲ့ဟုတ်ကဲ့ဥစုံမြင့်ဆိုလို့ကျွန်တော်ကတော့ဒါတရုတ်မြန်မာ
တရုတ်ဧည့်သည်တော်ကိုယ်စားလှယ်တော်တွေကနေပြီးတော့အားရကျင်းနာကြတယ်ဒါကြောင့်သူတို့လည်းအပြန်အလှန်ဆိုကြစားကြတောက်ကြနော်နော်ကားကြနဲ့တရုတ်မြန်မာချစ်ကြည်ရေးပွဲကတကယ့်ကိုဟိုအင်မတန်မှကျင်သက်ချုံမိုးစရာကောင်းပါတယ်ဆွေမျိုးပေါ့ဖို့ချစ်ကြည်ရေးကိုမြန်မာနဲ့တက်ကူအကြံပွဲတော်ဒီဆွေမျိုးပေါ့ဖို့ချစ်ကြည်ရေးကိုမြန်မာနဲ့တက်ကူအကြံပွဲတော်နဲ့တီဆောက်သွားက
ြဟုတ်ကဲ့ဥဖုံးမြေကျေးဇူးတင်ပါတယ်ဆိုတော့တရုတ်မြန်မာချစ်ကြည်ရေးနေဆက်မှာအောင်မြင်မြင်တကြံကာလာတွင်မှာတီဆောက်နိုင်တယ်ပေါ့လေဟုတ်ကဲ့အဲ့ဒါနေဆက်ဆိုတာလည်းအများကြီးချစ်တွေ့နေရတော့ဒါကောင်းတဲ့အလားအလာပေါ့ဆိုတော့အခုကျွန်တော်ဦးကျော်လင်းကိုလေလိုက်မော်တခါဖိတ်ခေါ်ချင်ပါတယ်ခင်ဗျာဦးကျော်လင်းရှိပါသေးလားခင်ဗျာ
ရှိပါတယ်ခင်ဗျာဟုတ်ကဲ
့ဟုတ်ကဲ
့ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ဦးကျော်လင်းဆိုတော့စောစောကဒီဟိုကျွန်တော်တို့ဒီတကြံကိစ္စဆွေးနွေးတာအပါအဝင်စောစောကဒီဟိုညီညာရေးကိစ္စပြောနေကြတဲ့အထက်မှာလည်းဒီတချို့ကလည်းဟိုဒီဦးကျော်လင်းလည်းကြားလိုက်မှာပေါ့ဟိုလူမပြောရင်တော့မပြောဖို့မပြောဖို့မလွယ်ဘူးဆိုတာဒီဟိုဦးမန္တလေးကဦးပုံပြောသွားသလိုအဲ့ဒီဟာကတော့ဦးကျော်လင်းအမြင်အရဘယ်လိုမြင်မိတုံးတဘောကဒီလူတွေနဲ့ဟိုဟိုပြောင်းလဲမှုတွေကိုဒီဦးသိန်းသမရဦးသိန်းစင်အစိုးရစတဲ့တဲ့အချိန်မှာဆလုပ်ဆောင်လာပြီးတဲ့နောက်မှာသူတို့အနေနဲ့ဆက်ပြီးတော့ဒီညဉ့်ညံရေးဖြစ်စဉ်ကြီးတစ်ခုလုံးကိုသူဒီဆိုရလက်ထက်မှာအကောင့်တွေပေါ်သွားနိုင်မယ်လို့မြင်မိလားအလားအလာရအ
ေးလာလာကြတယ်သူတို့ကတော့ဆန္ဒရှိတယ်ဒါပေမဲ့အခြေအနေကမသေးဘူးပြည်ဗျာဘာကြောင့်လဲဆိုရင်အမှားဒီတမိုင်းကအခုမှဖြစ်လာတဲ့တမိုင်းမှာမဟုတ်ဘဲနဲ့ပြည်သူစစ်ကစားပြည်သူစစ်ကစားလို့ရလေရနေဒီပြည်သူစစ်ကြီးပြည်သူ့ရဲ့ဒုက္ခဒေရှင်ကိုတက်မလို့ကိုယ်ကိုယ်တက်မလို့ကိုယ်ကိုယ်တက်တယ်တက်မလို့အမိတက်မလို့အမအဖဖြစ်သွားပြီးတော့လူမှုကဏ္ဍကိုဒီကဖြတ်ပြန်ပြီအဲ့ဒါတက်မလို့ကလည်းနေရာကအုပ်ချုပ်မယ်ဆိုတော့အဲ့ဒါအုပ်ချုပ်မှလည်းဒုရေခရမှုတရားရှင်တွေဒုရေခရမှုဥရဒီတွေဒုရေခရမှုအခုကျတော့အခုဆိုကျွန်တော်တို့ကြားမှာရေတက်နေပြီနဲ့လေချေတက်မှာအခုဟိုပါတယ်အဲ့ဒါကောင်းလိုက် ရှင်ဒီဘက်မှာဟိုလိုရှင်ဘုန်းရှမ်းဒုက္ခတွေကိစ္စဒုက္ခတွေဖြစ်ပြနေတဲ့အကြောင်းဒေါက်တာလက်ကျော်ကလေးကမနေ့ကပြောတော့အဲ့ဒါလည်းဘာလို့ပြောကြလဲဆိုရေလာပက်နေတယ်ဆက်လက်နေပက်နေတယ်ဒါတော့ပြန်ချနေရတယ်ဒါတော့ပြောတယ်ဆိုသူတို့လောဘဒီမသိနိုင်ဘူးသူတို့လောဘတွေမှာတက်တာလာတဲ့ဒေါသအဲ့ဒီအပေါ်မှာငငယ်ကြီးကပြောတာလေးတိတိရှင်းရှင်းအရှင်းနဲ့အခုဘယ်လိုမှလူကြံတဲ့ဒီလိုလာလာထိုးပြမရဘူးအခုဒီလိုနဲ့တောင်းလို့ထိုးပြမရဘူးလူတွေဒုက္ခလို့ထိုးပြမရဘူးပြန်ပြောလို့ဆိုလို့ရှိရင်မြင့်ဆုံးမှုခြေတဲ့ပုဂ္ဂိုလ်တွေကတော့စကိုင်းတိုင်းမှာ၄နေရာဗန္ဒလေးတွေမှာ၄နေရာတရားဆွဲထားတယ်အဲ့တက်ပြီးတော့ထုံချနေတယ်ဦးတော်သမားတို့ထုံချလို့လည်းထုံချလို့ပဲစနေနေ့ကိုတောက်ဆူပြီးတော့ပုတ်တက်လေသမားတွေဒီအိမ်ကြီးရဲ့အိမ်သားတွေကဝေးသေးလို့လူတွေကရိုးကြလာတယ်အဲ့ဒီတော့လူတွေခွင့်ရတယ်ကလူတွေခွင့်ရအဆအားလုံးလူတွေလူတွေပြေဆုံးနေတယ်မရအခုမင်းတို့ပေါ်မှာတူတူဖြစ်တဲ့ကောင်ကမကျေနပ်ပုတ်တက်ဆက်ရှိဆိုတာကြီးကအခုမပြေသေးဘူးအဲ့လိုကျွန်တော်အချိန်ရလူတွေတို့ကဒီတော့ကမမကြည့်ဘူးလို့ပြောတယ်ဘယ်လိုပြောလို့မပြောနိုင်ခွင့်ကမန္တလေးအတွက်ကိုပြောလို့ရတယ်ဒီလူတွေနဲ့မပြောရင်တော့ဘယ်မှာတိုက်ပြီးကောင်းမလာဘူးဆိုတော့ဒီလိုကကျွန်တော်တို့မတော်တဲ့ပြေထောက်ခံကြပါလေ။ဘာလို့လဲဆိုတော့မူလအချက်မူကအဲသူတို့အပင်မျိုးကြီးအချက်လို့ဆိုလို့ရှိရင်အဲဒီအဲအဲမျိုးပဲအဲလိုဒီအနိုင်ယူနေတဲ့အချက်ရှိနေရပြ။အဲ့တော့ဟိုဘာလို့ကျွန်တော်တို့မတော်ရှိကြပြောပါဘူး။ဒီအမေရိကန်ဒီမိုကရေစီဖြစ်နေပြီးတော့လက်တွေ့မှာဘာဒီမိုကရေစီနဲ့မရဘူးဆိုတော့အဲ့ဆရာတကယ်တမ်းတော့တိုက်ပြီးစားရေးဝေးရေးနေရေးဒီလိုကနေရမှာမကြည့်နိုင်စီးပွားရေးမှာခေါင်းတွေကအခုဖြတ်ပြီးလိမ့်နေအခုမြမကိုယ်ကလက်ကိုဒီလိုဒီလိုနဲ့ဟာလာကျော်တော့ကျွန်တော်တို့ဒီလိုယူသွားလို့တွေ့ပါတော့
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ကျွန်တော်နောက်ဆုံးပိတ်မိကွန်လေးကိုနေဖုန်းလိုက်15စက္ကန့်လောက်အာကိုနေဖုန်းလိုက်ကြားပါလားခင်ဗျဟုတ်ကဲ့ကိုနေဖုန်းလိုက်
ဟုတ်ကဲ့ကြားပါတယ်
ဟုတ်ကဲ့ဆိုတော့ဟိုဒီကိုနေဖုန်းလတ်တို့ရဲ့ဒီပန်းစကားလှူရှာမှုအပေါ်မှာလူငယ်တွေရဲ့စိတ်ဝင်စားမှုကဘယ်လိုရှိလဲသူတို့ရဲ့တုံ့ပြန်မှုကဘယ်လိုရှိပါလဲဗျ15စက္ကန့်လောက
်ဟုတ်ကဲ့တုံ့ပြန်မှုကတော့တော်တော်ကောင်းတယ်ဗျဘာလို့ဆိုတော့ဒီစကားကျွန်တော်တို့ရဲ့ဒီလူသားချင်းမုန်းပွားပေါ့ငါတို့နှုတ်ကိုဆောင်းရီးစိုးဆိုတဲ့စာအသားလေးကိုလည်းတော်တော်သဘောကျကြကြပြီးတော့နယ်ရရအောင်ပေါ့နော်အကုန်လုံးအဲ့လိုမျိုးပူပေါင်းပါဝင်တဲ့စိတ်နဲ့ဟိုလာပြီးတော့အဲ့လိုမျိုးပူပေါင်းလာရင်အများကြီးတွေ့ရအထူးသဖြင့်လူငယ်တွေပေါ့နော်အဲ့တော့ဒီအမုန်းတရားတွေလိုက်ဖြန့်နေတဲ့ဟိုအဖွဲ့ပေါ့နော်အစုအဖွဲ့တွေကိုဒီလူငယ်တွေကဘယ်လောက်စိတ်ကုန်နေလဲဆိုတော့ဒီပန်းစကားလှူရှာမှုကပြလိုက်တာပဲဗျ။အဲ့တော့ကျွန်တော်တို့ရှေ့ဆက်ပြီးတော့လည်းအားလုံးပူပေါင်းပါဝင်နေကြပါလေ။ကျွန်တော်တို့ရဲ့ပန်းစကားလှူရှာမှုကိုဒီ online မှာဆိုရင်လည်း Facebook ပေါ်မှာပန်းစကားဆိုပြီးတော့ရိုက်ပြီးရှာရင်ကျွန်တော်တို့တွေ့ပါလိမ့်မယ်။အဲ့မှာကျွန်တော်တို့လှူရှာမှုတွေအကုန်လုံးတောက်လျှောက်ကျွန်တော်ဆက်လုပ်သွားမှာပါ။အထူးသဖြင့်မြန်မာနိုင်ငံငြိမ်းချမ်းနဲ့လည်းဆက်ဆက်နေပါလေ။ကျွန်တော်တို့ပန်းစကားလှူရှာမှုအဲ့တော့ကျွန်တော်တို့မြန်မာနိုင်ငံငြိမ်းချမ်းမရသေးတဲ့အချိန်အထိရတဲ့ရပြီးသွားတဲ့အချိန်အထိတော့ကျွန်တော်ဒီလှူရှာမှုကိုဆက်လက်ပြီးတော့လှုပ်ဆောင်သွားမှာပါ။အားလုံးလည်းပူပေါင်းပါဝင်လို့စိတ်ခေါ်ပါရစေ
။ဟုတ်ကဲ့ကိုနေဖုန်းလာကောကျန်တဲ့ဦးစစ်စဝင်ရောက်ဆွေးနွေးပြကြတဲ့သူတွေအားလုံးအထူးကျေးဇူးတင်ရှိပါတယ်ခင်ဗျာ
။ခုနားဆင်ခဲ့ကြရတဲ့အင်ကာညာချာဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုတော့ကိုဇော်ဝင်းလိုင်ကစီစဉ်ပြီးထုတ်လုပ်သူကတော့မဆွမွန်ဖြစ်ပါတယ်ရှင်။အင်ကာနေညာချာအစီအစဉ်တွေကတော့မကြခင်မှာပြီးဆုံးတော့မှာပါ။အခုကတော့ကြန့်နေသေးတဲ့အချိန်အတွင်းမှာသတင်းအချင်းချုပ်ကိုမတ်အေးတန်နာကျော်ကကြီးညာပေးပါမယ်ရှင်။
ယူကရိန်းနိုင်ငံအရှိချမ်းကအစိုးရအဆောက်အုံတွေကိုဝင်ရောက်ထိန်းချုပ်ထားတဲ့ရုရှားလူလာသူဆန္ဒပြသမားတွေကိုအစိုးရတပ်ဖွဲ့တွေကနှိမ်ညင်းမှုတွေဖြည့်ဖြည့်ချင်းနဲ့တတိထားပြီးစတင်လှုပ်ဆောင်နေပြီလို့ယူကရိန်းယာယီသမ္မတအလက်ဇန္ဒားတချီဖနော့ဖ်ကပြောသွားခဲ့ပါတယ်။မလေးရှားပျောက်ဆုံးလေယာဉ်ကိုအိန္ဒိယသမုဒ္ဒရာတောင်ပိုင်းမှာအဝေးတွင်ရင်ငုပ်ရင်အသုံးပြုပြီးတော့ပထမအဦးဆုံးချိန်ရှာဖွေမှုတွေကိုရက်လိုက်ပြီးတော့နောက်တစ်ရက်မှာပဲရှာဖွေရေးတွေပြန်လည်စတင်နေပါပြီ။ပထမ6နာရီကြာရင်ငုပ်ပြီးရယူခဲ့တဲ့အချက်လက်တွေကိုခွဲခြမ်းစိတ်ဖြာကြည့်တဲ့အခါမှာတော့လေယာဉ်ပျောက်ရေးအရေးရောင်တော့မတွေးရဘူးလို့အရာရှိတွေကပြောပါရီ။လေယာဉ်ကပြောင်းလဲထားသူတွေဟာဒန်းတို့အခွင့်အရေးရတဲ့နဲ့တတိယလေယာဉ်ဖြစ်တယ်လို့အတိအမှတ်ပြုကြောင်းဥရေကြောင်းအရာတရားဝင်အတိအမှတ်ပြုတဲ့ဆုံးဖြတ်ချက်တရက်ကိုအိန္ဒိယတရားလွှတ်တော်ချုပ်ကချမှတ်လိုက်ပါရီ။သတ်မှတ်ချက်ပြည့်မီတဲ့လေယာဉ်ကပြောင်းလဲထားသူတွေကိုဆင်းရဲသားတွေအတွက်လူမှုဖူလုံရေးအစီအစဉ်တွေထဲမှာထည့်သွင်းပေးရမယ်လို့တရားလွှတ်တော်ချုပ်ရဲ့အင်္ဂါနေ့သမိုင်းဝင်ဆုံးဖြတ်ချက်ဟာပြည်အောင်စုနဲ့ပြည်내အစိုးရတွေကိုညွှန်ကြားထားပါရဲ့ရှင်။
သတင်းချင်းချုပ်ကိုမအေးတန်နာကျော်ကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကတော့မဆုမွန်ဖြစ်ပါတယ်ရှင်။အင်ဂျင်နီယာကတော့ TN1 ပါ။ VOA American အတံမနက်ခင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32 39တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်လည်း VOA 1.2 1.3 များကကျေးဇူးတင်ရှိပါတယ်ရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းနှစ်သက်ကိုအခါသမယမှာစိတ်လက်ကြည်သာရှိကြပါစေရှင်။
This program has come to you from the Voice of America, Washington.